Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်စက်တင်ဘာလ3ရက်အင်္ဂါနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOA မြန်မာပိုင်းရုပ်သံအစီအစဉ်လေးကို American Bureau of Studio တော် Washington DC ကနေထုတ်လည်ပေးနေပါတယ် VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ကျွန်တော်တမောင်သားမှာ
7လကြာဂါဇာစစ်ပွဲအဖြစ်ရသဘောတူညီမှုရအောင်လို့ဆွေးနွေးဖို့ကြိုးစားပြတဲ့အနေနဲ့အစ္စရေးရဲ့အခြေစုံလူသမားသမဂ္ဂကဦးဆောင်ပြီးတော့ထွေထွေသိဆင်နွှဲပါတယ်ကီယက်မြို့ဘက်ကိုရုရှားဘက်က drone တွေ cruise တွေပဲ့ထိတဲ့ဒုံးတွေနဲ့တနည်းနည်းညာကပြစ်ခတ်တိုက်ခိုက်တယ်လို့ Ukraine တွေကပြောပါတယ် MNDAA မြန်မာမျိုးသားမဟာမိတ်တပ်မတော် TNL တောင်းအမျိုးသားလူမျိုးရေးတပ်မတော်နဲ့ ULEE အရခတ်တပ်တော်တို့ကိုအကြမ်းဖက်အုပ်စုဖြစ်တဲ့စစ်ကောင်စီကကြီးညာပါတယ
်အဲ့လိုတရင်တွေအပြီးမှာတော့ကြောက်ပြောင်းမျိုးတွေမှာလေကြောင်းတိုက်ခိုက်မှုထိုင်းမြန်မာနယ်စပ်ချို့မှာမြန်မာစစ်တပ်ကအမျိုးသားတွေဖြတ်တန်းခွင့်တိတ်လိုက်မှုအနာသိမ်းပြီးနောက်ပိုင်းအမျိုးသမီးတွေနဲ့ကလေးတွေတိတ်ဆုံးမှုအကြောင်းတွေကြားကြအောင်ပါ။အဲဒီနောက်မှာတော့အမေရိကန်တံတားရွေးကောက်ပွဲမှာစစ်မှားရေးဆောင်ရှောက်မှုကိစ္စနဲ့တရုတ်နိုင်ငံကနေဝူခုံဂိမ်းအကြောင်းထုတ်လွှင့်လိုက်တာကိုလည်းတင်ပြပါမယ်။အပတ်စဉ်အစီအစဉ်မှာတော့အင်တာဗျူးစီးပွားရေးလူမှုရှုခင်းတို့ကိုရှုစားရမှာပါ။အခုတော့ထိတ်ကြောက်အောင်သတင်းတွေကိုနန်းလောင်ကတင်ပြပါအောင်မယ်။
ဆက်တလာကြာရှိလာပြီဖြစ်တဲ့ဂါဇာစစ်ပွဲအဆုံးတန်နိုင်ရေးအပြစ်ရသဘောတူညီမှုရအောင်အစိုးရကိုဖိအားပေးတဲ့အနေနဲ့အစ္စရေးရဲ့အကြီးဆုံးအလုသမားတမကကဦးဆောင်ပြီးတနင်္လာနေ့မှာအထွေထွေတပိတ်ဆင်နွှဲပါရယ်အော်တိုဘာလမှာတိုက်ပွဲစတင်ခဲ့တဲ့နောက်ပိုင်းအစိုးရဆန့်ကျင်ရေးအကြီးဆုံးအလုသမားဆန္ဒပြပွဲလည်းဖြစ်ပါရယ်ဂါဇာဒေသထဲကရာဖာမြို့ရဲ့မြောက်ဥမင်လိုင်းကောင်းထဲမှာတစ္ဆခန်နောက်ထပ်6ဦးသေဆုံးနေတာကိုတွေ့ရှိခဲ့ပြီးတဲ့နောက်ရပိုင်အကြာမှာဆန္ဒပြပွဲပေါ်ပေါက်လာတာပါအထွေထွေတပိတ်ဆင်နွှဲဖို့အလုသမားသမဂ္ဂကအချိန်မီတတိမပေးခဲ့တဲ့အတွက်ဆိုပြီးတော့တရားရုံးအမိန့်နဲ့ဆန္ဒပြပွဲတွေကိုနေ့ခင်းပိုင်းမှာရန်နာခဲ့ပါတယ်။ဝန်ကြီးချုပ်ဘန်ဂျမင်နာသန်ညာဟူသာဟာမတ်စ်တို့နဲ့အပြစ်ရသဘောတူခဲ့ရင်တစ္ဆခန်တွေတည်ဆုံရမှာမဟုတ်ဘူးဆိုတဲ့ဝေဖန်တဲ့နိုင်ငံလည်းထွက်လာပါတယ်။ဒါပေမဲ့လည်းအစ္စရေးညွန်ပေါင်းအစိုးရအဖွဲ့ဝင်အများစုကအစ္စရေးရဲ့ရေရှည်နိုင်ငံတော်လုံခြုံရေးကိုမထိခိုက်နိုင်တဲ့ထိခိုက်နိုင်တဲ့အတွက်ဆိုပြီးတော့ဟာမတ်စ်တို့နဲ့အပြစ်ရဖို့လက်မခံကြပါဘူး။ဒီအတော့အတွင်းမှာပဲပရိုတိန်အစိုးရကအပြစ်ပြဆိုင်ရာဥပဒေကိုချိုးဖောက်ရာရောက်နိုင်တဲ့အတွက်ဆိုပြီးတော့အစ္စရေးအတွက်လက်နက်တင်ပုံမှုတချို့ကိုရန်နာလိုက်ပါတယ်။တချို့လက်နက်တွေဟာအပြစ်ပြဆိုင်ရာလှူဒါန်းခြင်းဆန္ဒမှုဥပဒေကိုကြီးလေးစွာချိုးဖောက်ရာရောက်နိုင်ခြင်းရှိနေတယ်လို့ပရိုတိန်နိုင်ငံခြားရေးဝန်ကြီးဒေးဗစ်လာမီကတင်းလာနေမှာပြောပါတယ်။ယူကရိန်းနိုင်ငံမှာနှွေရသည့်အားလက်ရက်ကုန်ကလေးတွေကြောင်းပြန်တက်ဖို့ပြင်ဆင်နေချိန်မှာပဲကီဖ်မြို့ဘက်ကိုရုရှားဘက်က drone တွေ cruise နဲ့ပဲ့ထိန်တက်ဒုံးတွေနဲ့တင်းငွေတွေညကပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ယူကရိန်းလေတပ်ကပြောပါတယ်။ကီဖ်မြို့တဝိုင်း rocket ဒုံးပတ်ကွဲတဲ့အတော်များများကိုလည်းကြားခဲ့ရတာပါ။ရုရှားကပြစ်ခတ်လိုက်တဲ့ missile ဒုံးတွေကိုကြားပြန်ဟန်တာနိုင်ခဲ့ပေမဲ့လို့လွှင့်ဆင်လာတဲ့ပောက်ကွဲစတွေနဲ့ drone တွေကကီဖ်မြို့ရက်ကွက်တိုင်းထဲကျရောက်ခဲ့တယ်လို့ယူကရိန်းပြည်ထောင်စုဌာနကပြောပါတယ်။တိုက်ခိုက်မှုကြောင့်လူ3ဦးထိခိုက်ဒဏ်ရာရခဲ့ပြီးမူလရန်ကြောင်နှစ်ကြောင်ပျက်စီးခဲ့ရသလိုထိခိုက်ပျက်စီးမှုကြောင့်စာသင်ကြောင်တချို့ပါပိတ်ခဲ့ရပါတယ်။မြို့ရဲမှာမီးဆွဲလောင်ခဲ့တဲ့နေရာတချို့ရှိတယ်လို့လည်းမြို့အာဏာပိုင်တွေကပြောပါတယ်။ရုရှားနဲ့ယူကရိန်းတို့မြေပြင်ထိုးစစ်တွေဆက်လက်ဆင်နွှဲနေကြပြီးတွေ့ဆုံဆွေးနွေးမဲ့လက္ခဏာတော့မတွေ့ရသေးပါဘူး။ရုရှားသမ္မတဗလာဒီမီယာပူတင်ကရုရှားနဲ့မြေထဲတည်ယူကရိန်းတပ်တွေဝင်ရောက်တိုက်ခိုက်နေတယ်ဆိုပေမဲ့ယူကရိန်းအရှေ့ပိုင်းဒေါနက်စ်ဒေသအထက်ကိုသူ့ရဲ့တပ်တွေထိုးစစ်ဆင်တိုက်ခိုက်မှုကိုတော့ဟန်တားနိုင်မှာမဟုတ်ဘူးလို့ပြောပါတယ်။ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုအသုံးပြုတဲ့လေယာဉ်တစ်စင်းကိုအမေရိကန်ပြည်ထောင်စုကဖမ်းဆီးထိန်သိမ်းလိုက်ပါတယ်။တံခါပိတ်ဆို့မှုနဲ့ပုတ်ကုံထိန်ချုပ်မှုဥပဒေတွေကိုချိုးပေါက်ခဲ့တဲ့အတွက်ဆိုပြီးတော့အခုလိုထိန်သိမ်းလိုက်တာဖြစ်တယ်လို့လည်းအမေရိကန်တရားရေးဌာနရဲ့သတင်းလာနေထုတ်ပြန်ချက်မှာဖော်ပြပါတယ်။အမေရိကန်ဒေါ်လာ73တန်းတန်လေယာဉ်ကိုကရေဘီယံအခြေစိုက်အမေရိကန်ကုမ္ပဏီတစ်ခုကတစ်စင်းတရားမဝင်ဝယ်ယူခဲ့တာဖြစ်ပြီးအမေရိကန်နိုင်ငံကနေခိုးထုတ်သွားခဲ့တာလို့လည်းကြေညာချက်မှာပြောထားပါတယ်။ဆန်မာရီနိုလိုနာမည်နဲ့မှတ်ပုံတင်ထားတဲ့လေယာဉ်ကိုဒီနှစ်အစောပိုင်းကဂါယာနာနဲ့ကျူဝါနိုင်ငံအပါအဝင်ပြပခီးစင်တွေမှာတွင်တွင်ကြကြအသုံးပြုလေးရှိပါတယ်။အဲ့ဒီလေယာဉ်ကိုဒိုမီနီကန်ရီပပ်ဘလစ်မှာသိမ်းယူခဲ့တာဖြစ်ပြီးတော့ဖလော်ရီဒါပြည်နယ်ထဲမှာရှိတဲ့ဖက်ဒရယ်အရာရှိတွေရဲ့လက်ထက်လွှဲပြောင်းပေးခဲ့တယ်လို့လည်းတရားရေးဌာနကထုတ်ပြန်ပါတယ်။ဖလော်ရီဒါပြည်နယ်ကနေဝယ်ယူခဲ့တဲ့လေယာဉ်ကို2023ခုနှစ်ဧပြီလမှာကေရီဘီယံပင်လယ်ကတဆင့်ဗင်နီဇွဲလားနိုင်ငံကိုပေးပို့ခဲ့တာလည်းဖြစ်ပါတယ
်။ VOA မြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ လူလူမိတ်ဆွေရုပ်သံလိုင်းကို Eutelsat 70B Asia Bing Juru ဓမ္မဖို့ Thaicom 6 Juru Channel 123တို့ကနေဖန်ယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင် View မြန်မာပိုင်း Facebook နဲ့ YouTube Seminar တွေကနေလည်းဓာတ်ရိုက်ထုတ်လည်ပေးနေပါတယ်။
VOA မြန်မာမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။မြန်မာအမျိုးသားမဟာမိတ်တမရော TNLA တအားအမျိုးသားလူမျိုးရေးတမရောနဲ့ ULA AA အာရခတပ်တော်တို့ကိုအကြမ်းဖက်အုပ်စုအဖြစ်စစ်ကောင်စီကကြီးညာပါတယ်။အကြမ်းဖက်မှုတိုက်ဖျက်ရေးပါလုတ်ပိုင်ခွင့်အရာအခုလိုကြီးညာတာလို့အကြမ်းဖက်မှုတိုက်ဖျက်ရေးဗဟုအဖွဲ့ဥက္ကဋ္ဌလက်မှတ်နဲ့ထုတ်ပြန်တာဖြစ်ပါတယ်။ULA AA ကိုအကြမ်းဖက်အုပ်စုအဖြစ်ကြီးညာထားတာကို2023ခုနှစ်မတ်လအတွင်းကပဲပြန်လည်ရုပ်သိမ်းခဲ့တာပါ။ဒါပေမဲ့အဲ့ဒီရုပ်သိမ်းမှုကိုပယ်ဖြတ်ပြီးတော့အကြမ်းဖက်အုပ်စုအဖြစ်စစ်ကောင်စီကထပ်မံကြီးညာခဲ့ပါတယ်။မြောက်ပိုင်းညီနောင်မဟာမိတ်၃ဖွဲ့လို့သိကြတဲ့ MNDAA, TNLA နဲ့ AA တို့ဟာတရုတ်နိုင်ငံကဂျာဝင်စစ်ဆက်ပေးမှုအရာမြန်မာစစ်ကောင်စီနဲ့ညှိနှိုင်းဆွေးနွေးမှုတွေရှိခဲ့ပေမဲ့ဒီကနေ့အချိန်ထိအပြန်အလှန်တိုက်ပွဲတွေရှိနေသေးပါAA အာရခတပ်တော်ကရခိုင်ပြည်နယ်မှာအဓိကအခြေချပြီးတော့မြို့ရေးစစ်ကောင်စီစစ်စခန်းတွေနဲ့လုံခြုံရေးစခန်းတွေကိုဆက်တိုက်သိမ်းယူမှုတွေရှိနေတယ်လို့ရှမ်းပြည်မြောက်ပိုင်းမှာလည်း MNDAA နဲ့ TNLA တပ်ဖွဲ့တွေကစစ်ကောင်စီထိန်းချုပ်ထားတဲ့မြို့နဲ့တပ်စခန်းတွေကိုသိမ်းယူမှုတွေရှိနေတာပါ။နောက်ဆုံးအထင်ရှားဆုံးကတော့စစ်ကောင်စီတိုင်းစစ်ဌာနချုပ်ထိုင်တဲ့ရှမ်းပြည်မြောက်ပိုင်းလာရွှေမြို့ကို MNDAA ဦးဆောင်ပြီးတော့သိမ်းယူခဲ့ကြတယ်လို့စစ်ကောင်စီရဲ့လေကျင်းရေးတပ်တွေနဲ့အထင်ကရစစ်တပ်မျိုးဖြစ်တဲ့ပြင်ဦးလွင်ကိုလည်းညီနောင်မဟာမိတ်တွေနဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တွေကသိမ်းယူတော့မလားဆိုပြီးစိုးရိမ်နေကြခြင်းလည်းဖြစ်ပါတယ်။ရေပြင်ပိုင်နဲ့အငင်းပွားနေတဲ့တောင်တုပ်ပင်လယ်ပြင်ထဲမှာရန်စတဲ့လောက်ရအားလုံးကိုချက်ချင်းရပ်တန့်ဖို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကဖိလစ်ပိုင်နိုင်ငံကိုတနင်္လာနေ့မှာတိုက်တွန်းလိုက်ပါတယ်။ပြီးခဲ့တဲ့စနေနေ့ကဆာဘီနာရှော့ဂျွန်စုအနီးကမ်းဆောင်တပ်တင်မောချင်းတိုက်ခဲ့တာနဲ့ပတ်သက်လို့သတင်းထောက်တွေရဲ့အမေကိုတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရမောင်နင်းကတုံ့ပြန်ဖြေကြားသွားတာပါ။အငင်းပွားမှုရေပိုင်းနဲ့အတွင်းတရုတ်ကမ်းဆောင်တင်မောက်ကိုဖိလစ်ပိုင်ဘက်ကရည်ရွယ်ချက်နဲ့ဝင်တိုက်တာဆိုပြီးတရုတ်နဲ့ဖိလစ်ပိုင်တို့ကြားအပြန်အလှန်ဆွဆွဲနေတာဖြစ်ပါတယ်။တဟာရေရှည်ရံဖက်ဖြစ်တဲ့တရုတ်နဲ့ဖိလစ်ပိုင်တို့ကြားတလအတွင်း၅ချိန်မြောက်တင်မောချင်းတိုက်မိကြတာလည်းဖြစ်ပါတယ်။အခုနောက်ဆုံးဖြစ်ကတော့တရုတ်နိုင်ငံရဲ့အချုပ်အခြာအာဏာကိုဖိလစ်ပိုင်ကပြင်းထန်စွာချိုးဖောက်လိုက်တာဖြစ်တယ်လို့လည်းပြောခွင့်ရသူကသတင်းလာနေပုံမှန်သတင်းစာရှင်းလင်းပွဲမှာပြောပါတယ်။တောင်တရုတ်ပင်လယ်ပြင်ရေပြင်ပိုင်းနဲ့အားလုံးနေပါကိုသူပိုင်အဖြစ်ပြောဆိုနေတဲ့တရုတ်နိုင်ငံနဲ့ဖိလစ်ပိုင်၊ဘရူနိုင်း၊မလေးရှား၊တိုင်ဝမ်အပြင်ဗီယက်နမ်နိုင်ငံတို့ကပိုင်နဲ့ကိစ္စအငင်းပွားနေကြတာပါ။နေစဉ်အမေရိကန်ဒေါ်လာ3ထရီလီယံတန်ဖိုးရှိတဲ့ကုန်စည်တွေဖြတ်တန်းတင်ပို့နေတဲ့တောင်တရုတ်ပင်လယ်ပြင်ထဲမှာရှင်နယ်နဲ့တဘာဝတန်ငွေတိုက်တွေနဲ့ငှားတွေအလွန်ပေါ်များတယ်လို့လည်းယုံကြည်ထားကြတာဖြစ်ပါတယ်။အိန္ဒိယနိုင်ငံတောင်ပိုင်းပြည်နယ်တွေမှာမိုးအသည်ထန်ပြီးတော့ရေကြီးနေတာကြောင့်လူ25ဦးထက်မနည်းသေဆုံးပြီးတော့ထောင်နဲ့ချီခရုံးရေးစခန်းတွေဆီရှစ်ပြောင်းပေးခဲ့ရတယ်လို့တာဝန်ရှိသူတွေကတနင်္လာနေ့မှာပြောပါတယ်။ပြေကရနေရတဲ့မိုးတဲထန်ခဲ့တာမှာ24နာရီအတွင်းမိုးရေချင်း16လက်မအထိရွာသွန်းခဲ့တယ်လို့တဘာဝဘေးဆိုင်ရာဌာနတာဝန်ရှိသူတွေက AFP သတင်းထားတာကိုပြောပါတယ်။တာလန်ကာနာပြည်နယ်ကနေပြီးလို့ရပြောင်းပေးခဲ့ရသူက4000လောက်ရှိတယ်လို့လည်းပြောပါတယ်။ရှာပွေကက်ဆယ်ရဲ့အဖွဲ့ဝင်နေရာကျောင်းနဲ့ရေးပေးကူညီပစ္စည်းတန်ချိန်30အထိလျင်တွေနဲ့ပို့ဆောင်ပေးခဲ့ရတယ်လို့အိန္ဒိယဒေသကတနင်္လာနေ့မှာပြောပါတယ်။အိန္ဒိယမှာနေစဉ်မိုးရသည့်ရောက်တိုင်းအပြတ်အစီကြီးမားတက်ပေမဲ့လို့ဥတုရာသီပြောင်းလဲမှုကြောင့်မိုးလေဝသအခြေအနေပိုးပြီးတော့ပြင်းထန်ဆိုးရွားလာတာလို့ကြွမ်းကျင်သူတွေကပြောပါတယ်။ပြီးခဲ့တဲ့တစ်ပတ်ကလည်းနိုင်ငံအနောက်ပိုင်းကူဂျာရက်ပြည်နယ်မှာမိုးသည်ထန်ပြီးတော့ရေကြီးခဲ့တာမှာလူ28ဦးသေဆုံးခဲ့ရပါသေးတယ်။နိုင်ငံအရှေ့မြောက်ပိုင်းထရီပူရာပြည်နယ်မှာဩဂုတ်လနောက်မှာရေကြီးမြေပြိုခဲ့တာမှာလည်းလူ20သေဆုံးပါတယ်။မြောက်ပိုင်းမှာရှိတဲ့အိန္ဒိယဘင်္ဂလားဒေ့ရှ်မှာလည်းအခုရက်ပိုင်းရေကြီးခဲ့တဲ့အတွက်လူ40ထပ်မင်းသေဆုံးပြီးတော့3သိန်းကျော်ဘီလို့ရရွှေ့ပြောင်းပေးခဲ့ရပါတယ
်။မနက်ခင်းနောက်ဆုံးသတင်းတွေကိုနားလည်ကြည့်ညာပေးကြပါပါ။ခုတော့သတင်းဆောင်ပါတွေကိုတင်ပြပါတော့မယ်။ကြောက်တော့မြို့နယ်တဲကခြေရွာတွေကိုတိုက်ပွဲဖြစ်တာမရှိဘဲစစ်တပ်ဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်လို့အရက်သားတွေထိခိုက်တိစုံတန်ရတာလည်းရှိနေပါတယ်။မြို့သားမြို့မှာလည်းကာကွယ်ရေးတပ်ဖွဲ့တွေကရဲစခန်းကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးနှစ်ဖက်ကြဆုံးတဲ့အထိပြေးထွက်ခဲ့ပါတယ်။မြန်မာခေအထူးစစ်စီရင်နောက်ဆုံးရအခြေအနေတွေကိုကိုသားညူကပြောပြပါမယ်။
မန္တလေးတိုင်းကျော်ပောင်မြို့နယ်တွေကခြေရွာတွေဖြစ်တဲ့မြင်းကြံကုန်းနဲ့ဆူပြူကုန်းခြေရွာတွေကိုစက်တင်ဘာလ၁ရက်နေ့ညနေပိုင်းကစစ်တပ်ဘက်ကနေပြီးတော့လေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့လို့အရက်သားတွေတေဆုံးထိခိုက်ခဲ့တယ်လို့သိရပါရယ်။လေကြောင်းတိုက်ခိုက်မှုကြောင့်မြင်းကြံကုန်းခြေရွာတွေကနေတိမ်ပေါ်ကိုထိမှန်ပေါက်ကွဲပြီးတော့မိသားစုဝင်၄ဦးနေရာတွင်တေဆုံး၂ဦးတန်ရရတယ်လို့တောင်သာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကတောင်ရှိသူကိုကြည်စတားကပြောပါရယ်။
ဟ လင်းတန်ကုန်ကြည့်ပါဦးဘုံနဲ့ဟိုဒီနဲ့ဘုံသုံးချိန်လာပြေးသွားတယ်ဒီလိုပြောက်ဒီနဲ့လေးဒီဆုံးမင်းရောက်ကြတယ်တော့ဟိုရအဲ့လိုပြောလိုက်တယ်မြောက်ဘုတ်တော့ဟိုဒီကိန်းကျန်နေစီဦးတို့ကျွန်တော်တို့ပို့ပေးထားပါတယ်ဟိုအဲ့မဆိုးရင်ရတော့ပါဦးခင်ဗျာအဲရွာဘောကျတယ်ပါဗျာရွာဘောကျတော့ရွာဘောကျတော့ညနေ၄နာရီတော့ဆိုပါရွာဘောကျတော့အဲ့ဒါပြေကုန်လာပါဗျာဟုတ်ကဲ့
လေကြောင်းတိုက်ခိုက်မှုမဖြစ်ခင်တည်းရဲ့လို့ဩဂတ်စ်လ31ရက်နေ့ကတော့မြင်းကြံခရိုင်2စစ်စီနေမြူစုမှုရေးအတွက်ကာဝေးတပ်ဖွဲ့တွေကမဲထီလာကြောင်တောင်းလမ်းပိုင်းမှာစစ်ဆင်မှုတွေလုပ်ခဲ့ပြီးတော့ရဲတပ်ဖွဲ့ဝင်တွေလိုက်ပါတဲ့မော်တော်ယာဉ်ဒဇင်းကိုပြစ်ခတ်ဖမ်းဆီးခဲ့တဲ့ဖြစ်စဉ်ဖြစ်ပါတယ်။အဲ့ဒီပြစ်ခတ်မှုမှာရဲတပ်ဖွဲ့ဝင်တချို့တစ်ဆုံခဲ့တယ်လို့ဝန်ထမ်းတချို့ကလည်းဖမ်းဆီးရမိခဲ့ပါတယ်။အဲ့ဒီနောက်ရမှာပဲကြောင်တောင်းမြို့နယ်တဲကကြီးရော်တွေကိုစစ်ကောင်စီကအခုလိုဘုံကျဲတိုက်ခိုက်လာတာလို့ဆိုပါတယ်။စစ်ကောင်စီရဲတပ်ဖွဲ့ဝင်တွေတိုက်ခိုက်ခံရတဲ့အခြေအနေကိုရောနောက်တည့်ရက်လေကြောင်းတိုက်ခိုက်မှုဖြစ်စဉ်ကိုပါစစ်ကောင်စီဘက်ကထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။မြင်းကြံခရိုင်2စစ်စီဆိုပြီးတော့တော်လိုင်းတပ်တွေဘက်ကငဇုံမြို့နယ်မြို့သားမြို့ရဲစခန်းကိုစက်တင်ဘာလ1ရက်နေ့မနေ့အစောပိုင်းဝင်ရောက်တိုက်ခိုက်ခဲ့ပြီးတော့နှစ်ဖက်အကြမ်းဆုံးရှိတဲ့အထိပြင်းထန်ခဲ့တယ်လို့သိရပါရတယ်။စစ်ကောင်စီတပ်ဖွဲ့ကလေကြောင်းတိုက်ခိုက်တာတွေရှိတဲ့အတွက်ရဲစခန်းကိုမသိမ်းပိုက်လိုက်နိုင်ဘူးလို့တိုက်ပွဲအခြေအနေကိုသိတဲ့ဒေသခံတွေကပြောပါရတယ်
။မလာရန်ဒီတပ်ကြီးကမှ5နာရီဝဲတော့မှပြန်ထုတ်တာစကမ်းမရလာဘူးဒီကဘကအကြောင်းတုံးတောင်းနဲ့လာထုတ်ပြီးတော့မှဟောလို့လိုက်တာလေဖြစ်ကူလာတာဖြစ်ကူလာတာစသဖြင့်လေးနဲ့လာပြီလားလေးနဲ့လာပြီလားဒီကြောင်းပုံကြောင်းတော့ပေါ့ဗျာဟောဖုတ်ပါလို့ရတာပေါ့ကြောင်းမှုတွေကတော့ကိုဘက၃ယောက်ဒီကဘကနေရောက်ပြီလေလို့ကြားရ
ငဇွန်မြို့နယ်ထဲမှာငမားကြီးမြို့သားငဇွန်မြို့နယ်ရဲစခန်းတုံးခုရှိပြီးတော့ငမားကြီးရဲစခန်းကိုပြီးခဲ့တဲ့ဩဂတ်လ19ရက်နေ့မှာကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်သိမ်းပိုက်ပြီးတဲ့နောက်မြို့သားရဲစခန်းကိုဆက်လက်တိုက်ခိုက်နေတာလည်းဖြစ်ပါတယ်ခင်ဗျာ
ဘာသာညို့ပြောပြခဲ့တာပါခုတော့မြန်မာထိုင်းနယ်စပ်ကိုကြည့်ကြအောင်ပါစစ်မှုထမ်းဥပဒေတမအသက်မှာအကျုံးဝင်တဲ့အမျိုးသားတွေလေရင်နဲ့ထွက်ခွာခွင့်ပိတ်ထားတယ်လို့စစ်ကောင်စီထိန်းချုပ်နယ်မြေအောက်ကထိုင်းမြန်မာနယ်စပ်တချို့မှာလည်းပိတ်ပင်တဲ့သတင်းတွေထွက်လာနေပါတယ်ဒရင်တိုင်းဘက်ကအခြေအနေတွေကို VOA သတင်းတော်မအေးမှာကသတင်းပေးပို့ထားပါတယ်ခင်ဗျာ
တနင်္လာရီတိုင်းကော့တောင်ဘက်ကနေထိုင်းနိုင်ငံရနောင်းမြို့ကို9ရက်နယ်စပ်ဖြတ်တန်းခွင့်စာအုပ်နဲ့အလဲပတ်သွားကြမဲ့အသက်18နှစ်ကနေ35နှစ်အတွင်းအမျိုးသားတွေကိုနယ်စပ်စစ်ဆေးရေးဂိတ်တွေကနေသွာလာခွင့်တွေပိတ်ပင်လိုက်တာပါစက်တင်ဘာလ2ရက်နေ့ကစပြီးအကန့်အသတ်မရှိပိတ်လိုက်တယ်ဆိုပြီးနယ်စပ်ကနေထိုင်းဘက်ကိုထွက်လာတဲ့လူငယ်တဦးကအခုလိုပြောပြပါဗျာသူတို့က
ဒီအသက်18နှစ်ကနေပြီးတော့ဒီ35နှစ်အတွင်းယောက်ျားလေးတွေအခြားဟိုမျိုးနယ်ယောက်ျားလေးတွေဆိုရင်တော့အဲကျွန်တော်အဲကော်တောင်ကနေရနောင်းဘက်ကိုပေးမကူတော့ပါအခုလက်ရှိကတော့ဒီနေ့မှဟိုစပြီးသူတို့ကတော့စပြီးအဲ့ဒီဟိုဟာဥပဒေအရထောက်တာပေါ့နော်ဒီဘက်မြောက်ဒီဘက်ကတော့အခုတော့သူတို့ဟိုတကယ်မထုတ်ပြန်သေးဘူးပေါ့နော်ပယ်နေတော့ပယ်ထုတ်ပြန်မယ်တော့မသိဘူးပေါ့နော်ဒီနေ့လက်ရှိကအဲ့ဒီကော်တောင်ဘက်ကိုစပြီးသူတို့ပိတ်တာပေါ့နော်အခုမြောက်ဒီမဲဆောက်ဘက်ချမ်းတော့သူတို့ပယ်နေစပိတ်မယ်တော့မသိ
စစ်မှုထမ်းဥပဒေကြောင့်လူငယ်တွေဟာဤမျိုးမျိုးနဲ့ပြည်ပနိုင်ငံတွေကိုထွက်နေရမှာစစ်ကောင်စီကဒါကိုထိန်းချုပ်လိုတဲ့သဘောနဲ့နေဇက်တွေကနေထွက်နေကြတဲ့အသက်18နှစ်အထက်လူငယ်တွေနဲ့လူလက်ပိုင်းတွေကိုပိတ်ပင်လိုက်တာဖြစ်တယ်လို့လည်းဆက်ပြောပြပါရစေ
။အရင်ကဆိုရင်တော့အဲဒီကောင်တို့လေလက်မဝယ်ပြီးတော့အဲဒီအနည်းဆက်လုံးထိုင်းကိုထွက်လို့ရတယ်ပေါ့နော်။ဆို14ရက်ပြီးသားပရိနေပေါ့နော်။အခုကကျတော့အဲဒီလမ်းကြောင်းကနေပြီးတော့စားပိတ်လိုက်တဲ့အတွက်ကြောင့်မလို့ဒီလူငယ်တော်များများကကျွန်တော်တို့ဒီနေဇက်တွေကနေပြီးတော့ဒီတရားရှိစီတရားပေါ့နော်မရှိတဲ့နေရာကျတော့ဆက်ဟိုလေတို့တမောလုံးနဲ့ကူးကြရပေါ့နော်။အဲ့လိုလေကုလားမြားလာတဲ့ကြောင့်မလို့စစ်မှုထမ်းဖို့အတွက်ကိုခေါ်ချင်တဲ့ကြောင့်မလို့အရင်ကတော့ဒီလင်းနဲ့သွားတာကိုပိတ်ထားရပေါ့နော်အခုကတော့ဒီကားလမ်းကြောင်းတွေကနေပြီးတော့ဒီနေဆက်ဘက်ကဂိတ်တွေကနေဥပြန်ဥစားပိတ်တာပေါ့နော
်အခုလိုမျိုးကော့တောင်းဘက်ကပိတ်လိုက်တဲ့အတွက်ကော့တောင်းမျိုးကမဟုတ်တဲ့သူတွေဟာယာနဲ့ချီပြီးပိတ်မိနေပြီးလီလန်းတွေကနေတရားမဝင်တဲ့နီလန်းတွေနဲ့တွားနေကြတယ်လို့လည်းဆိုပါရယ်အခုဆိုရင်ဆက်လီကားကတူဦးကိုဘတ်2500လောက်ရှိပြီးစစ်သားအဖြစ်စုဆောင်းမှာကိုစိုးရင်ပြီးထိုင်းဘက်ကိုလူငယ်တွေကထွက်ခွာလာနေကြပါရယ်စစ်ကောင်စီအနေနဲ့လူငယ်တွေပြပမှာအလုံးလုံးခွင့်တွေကိုလည်းတန့်တန့်ပိတ်ပင်ထားသလိုပြပနိုင်ငံတွေကိုအလဲဗီဇာနဲ့ထွက်လာသူတွေကိုလည်းတင်းကျပ်မှုတွေလုပ်နေပြီးနေရင်အသွားပြန်လက်မှတ်ပြခိုင်းတာတဲခုံမဲ့ဟိုတယ်ကိုဘုတ်ကင်လုပ်ထားကြောင်းဆာရွက်ပြရတာတွေခရီးသွားမဲ့လူငယ်တွေကိုစားမိဘအုပ်ထိန်းသူတွေကအာမခံပေးရတာတွေလည်းလုပ်ခိုင်းခဲ့ပါတယ်။ဒီလိုတင်းကျပ်မှုတွေသာမကအခုဆိုရင်နယ်ဆက်လမ်းတွေကပါတင်းကျပ်လာတာဖြစ်ပါတယ်ရှင်
။ဆက်လက်ပြီးမျိုးသမီးတွေနဲ့ကလေးတွေသိဆုံးမှုအခြေအနေကိုကြည့်ကြအောင်ပါ။ အာနာသိမ့်ချိန်ကနေ2024ခုနှစ်ဩဂုတ်လ30ရက်နေ့ထိအမျိုးသမီးတထောင်ကျော်နဲ့ကလင်းငယ်ရှေ့အနီးပါတိတ်ဆုံးခဲ့ရမှာထောင်ထဲမှာတိတ်ဆုံးမှုနဲ့စစ်ကောင်စီလေကြောင်းတိုက်ခိုက်မှုကအဓိကဖြစ်တယ်လို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPBကထုတ်ပြန်ပါတယ်။ဒါပြင်လိမ့်ပိုင်းဆိုင်ရာအကြံဖက်မှုနဲ့တပ်ဖြတ်ခံရမှုကစိုးရိမ်ရဖြစ်တယ်လို့လည်းအမျိုးသမီးနဲ့ကလေးငယ်အရေးလှူရှားသူတွေကထောက်ပြကြပါတယ်။ဒီသတင်းရန်ကုန်ကပေးပို့လာတာကိုဘတ်သိမ်ထိုက်ကပြောပြပါမှာပါ။
အာနာသိမ့်ထားတဲ့တုံးနှစ်ကျော်ကာလအတွင်းမှာအမျိုးသမီးအယောက်6000နီးပါးအကျန်းဖက်ဖမ်းဆီးခံခဲ့ရသလိုအကျန်းဖက်တိုက်ခိုက်မှုတွေကြောင့်သေဆုံးသူအမျိုးသမီးအယောက်1000ကျော်ရှိနေတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPBကထုတ်ပြန်ပါတယ်။ရွေးမြောက်သေးတဲ့ကလေးငယ်တွေဖမ်းဆီးခံရတဲ့အရေအတွက်ကအယောက်800နီးပါးရှိသလိုသေဆုံးအရေအတွက်ကလည်း800နီးပါးရှိနေတယ်လို့ သူတို့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အခုထုတ်ပြန်တဲ့အစီရင်ခံစာအရသေဆုံးသူအမျိုးသမီးတွေနဲ့ကလေးငယ်အများစုဟာလက်နက်ကြီးနဲ့ဒေကြောင်ပစ်ခတ်မှုတွေကြောင့်ဖြစ်တယ်လို့ဖော်ပြထားပါတယ်။အများဆုံးတပ်ဖြတ်ခံရတဲ့နေရာကတိုက်ပွဲတွေရှိနေတဲ့စကိုင်းတန်းအတွင်းမှာဖြစ်ပြီးသူ့နောက်မှာတော့ရခိုင်နဲ့မကွေးတိုင်းတို့မှာအများဆုံးရှိနေပါတယ်။ မြန်မာနိုင်ငံအမျိုးသမီးများဖွဲ့ချုပ်WLB အထွေထွေအတွင်းမှနမ်မိုးမိုကတော့အမျိုးသမီးတွေနဲ့ကလေးငယ်တွေဟာလက်ရှိတိုက်ပွဲတွေအတွင်အဓိကမြေစာပင်ဖြစ်နေရသလိုအထူးခိုက်အခံရဆုံးသူတွေဖြစ်နေတယ်လို့ပြောပါတယ်။
ဆိုတော့မျိုးသမီးတွေကကိုယ်စလို့ရှိရင်အနာသိမ်ပင်တော့ပိုင်းမှာဟိုလုံချုံမှုမရှိနေတာတော့မျိုးသမီးတွေအဓိကရင်ဆိုင်ကြုံတွေ့နေရတဲ့ကိစ္စဖြစ်တယ်ပေါ့နော်။ဟိုစိတ်ပိုင်းဆိုင်ရာလုံချုံမှုတွေမရှိသလိုမျိုးတစ်ဖက်မှာကလည်းကျမတို့ဒါအကြမ်းဖက်မှုပေါ့နော်အကြမ်းဖက်မှုအိမ်သွင်းအကြမ်းဖက်မှုပါဝင်အကြမ်းဖက်ခြေပြုအကြမ်းဖက်မှုတွေသူတို့ဖြစ်ဒီမလေးမှုလိမ့်ပိုင်းဆို ပနမဥစားပေးကြုံတွေ့နေရတယ်။တခြားတစ်ဖက်မှာဆိုလို့ရှိရင်တော့ညီချမရေးစောက်ချောက်မှုတွေမရှိလို့အသက်ဆုံးရှုံးသွားရတဲ့ဟာတွေလည်းအများကြီးရှိတယ်။ကျွန်တော်တို့အမျိုးသမီးတွေရေကျွန်တော်တို့ရဲ့တက်ချွတ်လှုပ်ရှားမှုတွေကြောင့်မို့လို့ကျွန်တော်တို့ရဲ့နိုင်ငံရေးရတိချက်တွေကြောင့်မို့လို့ကျွန်တော်တို့ကိုယ်တိုင်ဦးတည်ပြီးတော့တိုက်ခိုက်တာအချင်းချောက်တာပေါ့နော်ဖန်စီတာကျွန်တော်တို့ဒါ forced relocate ပေါ့နော်အဲ့လိုဟာတွေကလည်းကျွန်တော်တို့အမျိုးသမီးတွေကပုံစံမျိုးစုံနဲ့ကြုံနေရတာကိုကျွန်တော်တို့တွေ့ရတယ်ပေါ့လေ
AAPP အစင်ခန်းစာအရအမျိုးသမီးတချို့ဟာဖန်စီခံရပြီးအချင်းထောင်ရဲစခန်းနဲ့စစ်ကြောရဲစခန်းတွေမှာတပ်ဖြတ်ခံရတာကြောင့်တည်ဆုံကြရတာတွေရှိခဲ့တယ်လို့ပြောပါတယ်ဖန်စီခံထားခြင်းတည်ဆုံမှုတွေမှာတော့စစ်ကောင်စီရဲ့အချင်းထောင်တွေမှာ၈ဦးရဲစခန်းမှာ၂ဦးနဲ့စစ်ကြောရဲမှာ၄ဦးတည်ဆုံခဲ့တယ်လို့ AAPP ကဖော်ပြပါတယ်ဖန်စီထင်းထင်းခံထားတဲ့အမျိုးသမီးတွေဟာအချင်းထောင်နဲ့စစ်ကြောရေးတွေအတွင်းအသက်အန္တရာယ်နဲ့ရင်ဆိုင်နေကြရတယ်လို့နိုင်ငံရေးအချင်းသူများအဖွဲ့ WOPP တာဝန်ခံမဆူဆူမေယွန်းကလည်းပြောပါတယ်
ကျောင်းစခန်းတွေမှာပေါ့နော်တည်ဆုံမှုတွေကလည်းညပြလာတယ်ပြီးတဲ့အခါကျအချင်းထောင်ထဲမှာလည်းဆေးဝါးလုံလောက်စွာမရလို့အဲတည်ဆုံသွားတဲ့နိုင်ငံအချင်းသူတွေလည်းရှိတယ်ပေါ့နော်ပြည်မနှိမ့်ဆက်မှုပါပေါ့နော်ဒီစစ်ကြောရေးစခန်းတွေမှာဒီအမျိုးသမီးအင်္ဂါတွေကိုသူတို့ရဲ့နံပါတ်တုတ်တွေနဲ့အဲထိုးတာမျိုးပေါ့နော်ပြီးတဲ့အခါကျရင်သူတို့ဒီလက်ထိတ်ကိုပေါ့နော်နောက်မှထပ်ပြီးတော့နောက်ကနေမတိန်ကျင်ပြီးတော့သူတို့ရဲ့ဒီတုတ်ပိုးတွေအားစအမျိုးသမီးတွေနိုင်ချင်းအမျိုးသမီးတွေရဲ့ယင်ဘက်ပေါ်ပန်းတာမျိုးအားစအခံခဲ့ရတာလည်းရှိရပေါ့နော်စစ်ကြောရေးတွေမှာပြီးတဲ့အခါကျရင်ဒီမျက်လုံးအိမ်တွေမှာဆိုလည်းတွေးဦးရဲ့ကြီးထိုးနဲ့ရိုက်နေတာမျိုးပေါ့နော်အဲ့လိုပြောမှာဒဏ်ရာတွေပေါ့နော်အတ္တမာတွေတက်တက်ကြီးအဲ့လိုမျိုးကြီးခံရတဲ့အထိအဲရှိတယ်ပေါ့နော်တချို့ဆိုလို့ချင်းဒီသူတို့ရဲ့ဒီစစ်နေရင်းနဲ့သူတို့ရဲ့ဒီဘောပင်ကိုသူတို့ကမီးနဲ့တို့တို့ပြီးတဲ့ခါကျအဲ့ဒီရဲ့ဟာနဲ့ဒီအမျိုးသမီးအင်္ဂါတွေကစအဲ့လိုမျိုးအဲတို့တာမျိုးကြီးအဲ့လိုမျိုးခံရတာကြီးလည်းရှိတယ်ပေါ့တချို့ဆိုရင်ဒီဆက်လိုက်မီးတွေနဲ့ဒီတို့ခံရတာမျိုးကြီးရှိတယ်ပေါ့နော်လက်ရှိမှာဒီအာနာသိမ့်မိမအိုဒီလိုမျိုးပေါ့နော်လက်ရှိမှာခံလိုက်ရတဲ့နိုင်ငံရေးအကျဉ်းသူတွေကဒါပြည်သူတွေဖြစ်တယ်ပြီးတဲ့ခါကျတော့အသက်မပြည့်သေးတဲ့အမျိုးသမီးငယ်တွေပါဝင်နေတယ်ပေါ့နော်
နိုင်ငံရေးပုံမှန်တွေနဲ့ဖန်စီထိမ့်သိမ့်ခဲ့တဲ့အမျိုးသမီး 9,000 ကျော်မှာအများစုကရန်ကုန်တိုင်းဒေသကဖြစ်ပြီးအယောက် 1,500 နီးပါးရှိတယ်လို့ AAPP အစင်ခန်းစားကဖော်ပြပါတယ်။အမျိုးသမီးတွေနဲ့ကလေးတွေအပေါ်မှာအာဏာသိမ်းစစ်ကောင်စီရဲ့တရားလက်လွတ်ဖန်စီမှုလိမ်ပိုင်းဆိုင်ရာအကြမ်းဖက်ဒါတွေနဲ့တပ်ဖြတ်ခံရတာတွေကိုနိုင်ငံတကာကလေးလျူရှုမထားဘဲတက်ဆိုင်သူတွေကိုအရေးယူပေးနိုင်ဖို့ AAPP ကနိုင်ငံတကာကိုတိုက်တွန်းထားပါတယ်။ AAPP ရဲ့ဩဂုတ်လ31ရက်နေ့အထိအစည်းအဝေးအရ အနာသိန်းကာလအတွင်းဒီမိုကရေစီရဲ့လှုပ်ရှားသူနယ်ပြည်သူစုစုပေါင်းအယောက်9000ကျော်တပ်ဖြတ်ခံခဲ့ရတယ်လို့ဖော်ပြထားပြီးဒီစင်းတွေဟာကောက်ယူနိုင်တဲ့စင်းတွေသာဖြစ်ပြီးမြေပြင်မှာအထည်ထပ်ပိုများနိုင်တယ်လို့ပြောပါတယ်ဒီကိန်းကနန်းတွေနဲ့ပတ်သက်လို့စစ်ကောင်စီရဲ့သဘောထားသိရဖို့ VOA ကဆက်သွယ်ခဲ့ပေမဲ့တုံ့ပြန်မှုမရခဲ့ပါဘူးရှင်
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်။တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ကြက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကရင်လိုလက်ခွင့်အပေါ်မှာမူတည်နေပါလေကျွန်တော်တို့ VOA ကအန်ဒီရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
ခုတော့အမေရိကန်တပ်ပရရွေးကောက်ပွဲမဲဆွယ် COE ဘက်ကိုကြည့်ကြအောင်ပါတပ်ပရဘရက်ဥပမာလက်ထက်ပြတ်ထန်းခဲ့တဲ့ဥပမာကေယခေါ်တံမိုးနဲ့ကျမကြီးအမှတ်ခံဆက်တဲ့ကြောင်းအမေရိကန်ပြည်သူသန်းပေါင်းများစွာဟာကျမကြီးစောက်ရှောက်မှုရနေကြပြီမဲ့နောက်တက်လာမဲ့တပ်ပရတက်လက်ထက်မှာဒီစီစဉ်ဘာဖြစ်မယ်ဆိုတာအသေးချာမသိနိုင်သေးပါဘူးမဲဆန္ဒရှင်တွေကတော့ဒီကိစ္စကိုအနီးကပ်စောင့်ကြည့်နေကြပါလေဒီကြောင့် VOA တတိယတော့ Veronica Balderas Iglesias သတင်းပေးပို့ထားတာကိုကိုစော်ဝင်းလိုင်ကတင်ပြပေးပါမယ်
မြန်မာရောင်းသူတာဟာဒိုဖာကျမကြီးအမကန်ကျဲမရှိသူတူပါကျမကြီးအမကန်ကျဲမရှိတဲ့ခက်ခဲမှုကိုကြုံတွေ့ဖို့သူဖြစ်တာကြောင့်သူ့အတွက်တင့်တော်မဲ့ကျမကြီးဆောင်ရှောက်မှုကိုရှာနေပါတယ
် I might not feel well and I'll try to say okay well
နေထိုင်မကောင်းပေမဲ့လည်းဒီလောက်အခြေအနေကတိတ်မဆိုးလာပါဘူးတာမန်အေးအေးမိတာလောက်ရေးမကြည့်တဲ့ကိစ္စပါဆိုပြီးတော့ပြစ်ထားလိုက်တယ်ဆေးရုံသွားပြရင်အိတ်ဆိုင်မပေးနိုင်လို့အချိန်ဆွဲထားမိလိုက်ပါတယ
်တမနာဥပမာလက်ထက်2010ခုနှစ်မှာဒီဥပဒေကိုအတည်ပြုပြဋ္ဌာန်းခဲ့တာပါဒီဥပဒေကြောင့်တကြည်ရွယ်အိုမဟုတ်တဲ့ကျမကြီးအမကမရှိတဲ့သူတွေရဲ့လူဦးရေထက်ဝက်ရော့ကျသွားစေတယ်လို့ကျမကြီးဆောင်ရှောက်မှုအခြေအနေကိုစောင့်ကြည့်နေတဲ့ KFF အဖွဲ့ကစင်တီယာဖော့စ်ကပြောပါတယ
်
ဒီစီစဉ်ကြောင့်ငကိုကမရှိခဲ့တဲ့ကျမကြီးဆောင်ရှောက်မှုလုပ်ငန်းသစ်တွေပေါ်လာပါတယ်အဲ့မှာသွားပြီးတော့တယောက်ချင်းစီကကိုကြိုက်တဲ့ကျမကြီးဆောင်ရှောက်မှုကိုဝယ်လို့ရတယ
်အခုနှစ်မတ်လအထိဒီတန်မိုးနဲ့ကျမကြီးအမကစနစ်ကြောင့်အမေရိကန်ပြည်သူ23တန်းဟာကျမကြီးဆောင်ရှောက်မှုရနိုင်ကြတယ်လို့ဆိုပါတယ်Republican Party ကဒီဥပဒေကိုပြန်ရုပ်သိမ်းဖို့အကြိမ်ကြိမ်စ조사ခဲ့ပါတယ်။သမ္မတဟောင်းထရမ့်ရဲ့အကြံပေးဟောင်းလည်းဖြစ်ပါရာဂွန်ကျန်းမာရေးဆောင်ရှောက်မှုကုမ္ပဏီဥက္ကဋ္ဌလည်းဖြစ်တဲ့ Brian Blaze က Republican တွေမကြိုက်တဲ့အချက်တွေကိုထောက်ပြပါတယ်
။ Healthcare consolidation which is hospital
ဒီစီစဉ်ကကန့်သက်ချက်တွေရှိပါတယ်။နောက်ပြီးတော့ဆေးရုံတွေကဆရာဝန်တွေကိုဝယ်ယူထားတာမျိုးလောကြီးအုပ်တဲ့စနစ်ပေါ်လာပါတယ်။ကျမကြီးဝန်ဆောင်မှုပေးတဲ့ကုမ္ပဏီတွေပေါင်းစည်းလိုက်ကြပါတယ်ဒါတွေကြောင့်လူတွေရဲ့ကျမကြီးကထူပြီးတော့ကောင်းမလာပဲကျမကြီးဝန်ဆောင်မှုဈေးတွေပဲတက်ကုန်ပါတယ
်ဒီစီစဉ်ကိုထောက်ခံသူတချို့ကတော့တမျိုးမြင်ကြပါတယ်ဒီကိစ္စဟာ Harris Wells Democrat Party သမ္မတနဲ့ဒုသမ္မတအလောင်းတို့အတွက်မဲဆွယ်စည်းရုံးစရာအဓိကအကြောင်းအချက်ဖြစ်လာပါတယ
်လူတိုင်းတက်နိုင်တဲ့ကျမကြီးအာမခံစနစ်ကို Trump ကဆုံးသက်ချင်နေတာပါကျမရေးဝင်ဆောင်မှုကုမ္ပဏီတွေအနေနဲ့ယောဂါခံရှိတဲ့သူတွေကိုကျမရေးအာမခံညင်းချင်ရင်ညင်းလို့ရတဲ့အရင်ချိန်မျိုးကိုသူကပြန်သွားချင်နေတာပ
ါသူသမရလက်ထက်ကဒီအစီအစဉ်ကိုဖျက်ပစ်နိုင်မှုထရမ့်ကစ조사ခဲ့ပူပါတယ်ဒါပေမဲ့ဒီချိန်မှာတော့နီလန်ပြောင်းသုံးလာပါတယ
် If we can do better meaning less expensive and better
ဒီအစီအစဉ်ကမကောင်းပေမဲ့ကျွန်တော်တို့ဆက်ထားပါမယ်ပြည်သူတွေအတွက်ဈေးပိုတက်သားပြီးစောင့်ရှောက်မှုပိုကောင်းတဲ့အစီအစဉ်ရှာတွေ့ရင်ကျွန်တော်တို့ပြောင်းလုပ်ပါမယ်
ဒီတံမိုးနဲ့ကျမကြီးအာမခံစနစ်ပိုကောင်းလာအောင်သူတို့အနေနဲ့ဘယ်လိုလုပ်ကြမလဲဆိုတာကိုဖြေကြားပေးဖို့ VOA ကဆက်သွယ်ခဲ့ပေမဲ့ Trump ဘက်ကရော Harris ဘက်ကပါအကြောင်းပြန်ကြားခြင်းမရှိပါဘူး။သမ္မတ Trump ရဲ့အကြံပေးဟောင်း Brian Blaze ကတော့ဒီအစီအစဉ်ကိုရုတ်သိမ်းပစ်လိုက်တာနဲ့ပြုပြင်ပြောင်းလဲမှုလှုပ်ဆောင်တာကိုလိုလားပါတယ
် Redirecting a portion of the subsidies away from insurers
ဒီကအစိပ်ပိုင်းတချို့ကိုကုမ္ပဏီတွေလက်ထဲကနေလူပုဂ္ဂိုလ်တူးချင်းစီဘက်ပြောင်းပေးလိုက်တာကပိုတင့်တော်ပါတယ်
တံမိုးနဲ့ကျမကြီးအမကန်စနစ်ဝယ်ထားတဲ့ Carl Shoes အတွက်တော့ဓာတ်ရိုက်တက်ဆိုင်မှုရှိနေပါတယ်တက်လာမဲ့သမရသည့်အနေနဲ့ဒီကိစ္စကိုကင်တွယ်တဲ့အခါ ပြည်သူတွေအရေးဦးစားပေးစဉ်းစားပေးဖို့သူကတိုက်တွန်းပါတယ
်
ပြည်ပြင်ပြောင်းလဲမှုဟာအဟံသာမဖြစ်စေပဲပိုကောင်းလာတာမျိုးပဲဖြစ်တတ်ပါတယ
်နှွေမာရုပ်ောက်ပွဲမှာမဲပေးတဲ့အခါသူ့အနေနဲ့ဒရေသားဖျက်ချခွင့်တရားမဝင်နေထိုင်သူတွေအရေးတော်နဲ့အတူဒီကျမ်းမာရေးဆောင်ရှောက်မှုကိစ္စကိုဦးစားပေးစဉ်းစားပါမယ်လို့တတိပုဂ္ဂလအဖြစ်ရပ်တည်နေတဲ့ကောက်ရှူးစ်ကပြောပါတယ်ခင်ဗျာ
ဆက်လက်ပြီးဝူခုံတရင်ကိုတင်ပြပါမယ်မြန်မာပြည်သက်တွေနဲ့မဆိုင်တဲ့အနောက်ဖက်တို့ခီးသွာခြင်းရုပ်တံစီရီဆက်ကမြောက်မင်းစုဝူခုံးကိုအဓိကဆက်ကောင်ဖြစ်ဖန်တီးပုံဖော်ထားတဲ့ Black Mid Wukong TV ဂိမ်းမှာပြီးခဲ့တဲ့တစ်ပတ်ဩဂုတ်လ20ရက်အင်္ဂါနေ့ကစထွက်ထွက်ချင်းမှာပဲတစ်ကမ္ဘာလုံးအတိုင်းအတာနဲ့အောင်မြင်မှုရခဲ့ပြီးအခုတော့ American ကဂိမ်းကစားသူတွေကြားမှာအကြီးအကျယ်ကိုရေပန်းစားနေပါတယ်ဒီကြောင့် AB သတင်းဆောင်ပါကိုအခြေခံပြီးကိုဝင်းခန့်မောင်ကပြောပြထားပါတယ်
ဒီ Black Mid Wukong Game ကိုတရုတ်ကုမ္ပဏီ Game Science ကထုတ်လုပ်တာဖြစ်ပြီးဒါတရုတ်ပြည်ကနေပထမဆုံး AAA အဆင့်ငွေကြေးပမာဏကြီးကြီးသုံးဆွဲဖန်တီးတဲ့ game ဖြစ်ပါတယ်။ Internet Game Platform ဖြစ်တဲ့ Steam မှာလူအများဆုံးဆော့တဲ့ game scene ကိုစားထွက်ထွက်ပြီးချင်းတနအီတွင်းမှာပဲရောက်ရှိခဲ့တာပါ။၁၆ရာစုနှစ်ကထွက်ရှိခဲ့တဲ့နောက်ဖက်တို့ခီးသွွားခြင်းကံတွင်ဝတ္ထုကိုအခြေခံထားတဲ့ဒီ game မှာ game ကစားသူကမြောင်မင်းဝူခုံးနေရာကနေကစားရတာဖြစ်ပြီးသူ့လက်ထဲကမော်တန်တုံးတဲ့အတူစွန်းစားကန်းတွေကိုရင်ဆိုင်ဖြည့်ရှင်းရတာဖြစ်ပါတယ်။ဘရိကန်ပြောင်စုကဂိမ်းကစားသူတူဖြစ်တဲ့တိုင်လာကော့ကဒီဂိမ်းရေပန်းစားလာပုံအကြောင်းအခုလိုပြောပြပါတယ်
။ Before it came out it was like the most wishlisted game on Steam which is like you know just
ဒီဂိမ်းထွက်လာခင်ကတည်းက Steam platform ပေါ်မှာလူတွေကစားခြင်းဆုံးနံပါတ်1နေရာမှာရှိခဲ့ပါတယ်။တကယ်တမ်းထွက်လာတဲ့အခါပထမဆုံး12နိုင်အတွင်းမှာကိုလူပေါင်းတစ်တန်းလောက်ဒါမှမဟုတ်နှစ်တန်းလောက်တောင်ဖြစ်မလားပဲ။ဒေါင်းလုဒ်ဆွဲကစားကြပြီး Steam မှာလည်းလူအများဆုံးဆော့တဲ့နံပါတ်1ဂိမ်းဖြစ်လာပါတယ
်။ဒီဂိမ်းထဲမှာပြည်မာတကယ်ရှိတဲ့တရုတ်ပြည်တဲကရှေးဟောင်းနေရာတွေကိုလည်းထည့်သွင်းထားပြီးဂိမ်းကစားသူတွေတဲကတမိုင်းစိတ်ဝင်စားသူတွေအတွက်လည်းအကြိုက်တွေ့စရာပါ။ဂိမ်းထဲကနေရာပေါင်း36နေရာမှာ28နေရာကတရုတ်ပြည်မှာရှိတဲ့ရှန်ရှီပြည်နယ်မြောက်ပိုင်းမှာရှိတယ်လို့ရှန်ရှီပြည်နယ်ရေကြီးမှုနယ်ခီးသွွားဝင်ကြီးဌာနကဆိုပါတယ်။အထင်ရှားဆုံးကတော့နှစ်ပေါင်း 1,000 နီးပါးရှိပြီး66မီတာမြင့်တဲ့ကမ္ဘာအမြင့်ဆုံးတင့်နဲ့တိဆောက်ထားတဲ့အဆောက်အဦဖျားချောင်းပဲဖြစ်ပါတယ်။ဒီကိန်းဟာတခြားကိန်းတွေနဲ့စာရင်ဘာကြောင့်ထူးခြားလဲဆိုတဲ့ပုံမှာတော့ Corp ကယဉ်ကျေးမှုဆိုင်ရာဇက်လန်းကနောက်ခံအချက်ဖြစ်နေတာကိုထောက်ပြပြောဆိုပါတယ်
။ Big franchises like you know Marvel and Call of Duty right but you rarely get kind of action games
and Marvel or Call of Duty တို့လိုဂိမ်းကြီးတွေလိုပါပဲ။အခုခေတ်မှာကလူသိထားပြီးသားစီးရီးမဟုတ်တဲ့ဟာမျိုးတွေက action game ဖြစ်လာတာရှားပါတယ်ဒီ game ကလည်းအလားတူပါပဲတခြား game တွေနဲ့မတူပဲအသစ်ဖြစ်နေပါတယ်ညီကွေးရန်သူတွေကိုတိုက်ခိုက်ရတာ enemy တွေကိုယဉ်ဆိုင်ရတာအပြင်ကြိုက်တဲ့အချိန်မှာဂျာနယ်တွေသွားပြီးတော့ပုံမြင်အတိုလေးတွေတရုတ်ပြဇက်လန်းတို့ကိုလည်းဝင်ဖတ်လို့ရပါတယ်ဆိုတော့ game store နေတဲ့တစ်ချိန်တည်းမှာပဲမူရင်းဇက်လန်းကဇက်ကောင်တွေအကြောင်းကိုလည်းအများကြီးလေ့လာနိုင်တာပါ
ဘရိကန်ပြောင်စုက Goldman Sachs ဝေကြေးရင်းနှီးမြှုပ်နှံမှုနဲ့ဘဏ်ကုမ္ပဏီကတော့ Black Mid Wukong Game ဟာ Steam Game Platform မှာ12တန်းထိရောင်းရနိုင်ခြင်းရှိတယ်လို့ခန့်မှန်းထားပြီးဒါတရုတ်ယွမ်ငွေ3ဘီလီယံကျော်အမေရိကန်ဒေါ်လာနဲ့ဆိုရင်တန်း420ဝန်းကျင်တန်ဖိုးရှိပါတယ်။အကောင်းဆုံးအခြေအနေမှာဆိုရင်တော့တန်း20ထိရောင်းရနိုင်ပြီးဒါဟာတရုတ်ယွမ်ငွေ5ဘီလီယံတန်ဖိုးနဲ့ညီမျှမှာလည်းဖြစ်ပါတယ်ခင်ဗျာ။
အမေရိကန်တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုစီစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုအပြင်ကျွန်တော်ရုပ်သံလိုင်းနဲ့ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနိုင်စင်ကြည့်ရှုနိုင်ပါတယ်။လိုင်းတိုမီတာနဲ့ဖမ်းယူနိုင်စင်ခြင်းနဲ့ဆိုရင်တော့ VOA ရေဒီယိုညပိုင်းစီစဉ်ကိုရေဒီယိုနဲ့ဖမ်းယူနိုင်နိုင်တာပါ။နေ့စဉ် VOA မြန်မာညချင်းရေဒီယိုစီစဉ်ကို9:00ကနေ10:00အထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါသည်ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့9:00ကနေ11:00အထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါVOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9:00ရုပ်သံအစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24:00နားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်။
ခုတော့ပတ်စဉ်အစီအစဉ်တွေကိုစပါမယ်။စီးပွားရေးအကြောင်းမပြောမင်းအင်တာဗျူးနဲ့စကြပါလေ။ခုကန်တော်လန်ရေးအင်အားစုတွေပေါ်အမေရိကန်ကထိတွေ့လာနေပြီမဲ့နိုင်ငံတကာနဲ့တရုတ်ပါဝင်အင်းဒီးယားနိုင်ငံတွေရဲ့ထောက်ခံမှုအပြေအဝရဖို့ကစစ်ပွဲအဖြေကပဲအဆုံးဖြတ်ပေးမယ်လို့ Democracy အသွင်ကူးပြောင်းရေးဆိုင်ရာကြွချင်သူ Break Civil Society Center ရဲ့အကြီးအကဲဖြစ်သူတဲ့ဒီ Igor Brazovic ကပြောပါတယ်။ကိုငင်းချမ်းအေးကဆက်သွယ်မေးမြန်းထားပါတယ်။
Ethnics and revolutionary armed organizations have Himalayan Daina apwe re dollar yin apwe re ya ho yin ne ga nangan daga ye atimat pyu khan ya da thauk khan pe da myu ma a ne ba de nangan daga thauk khan mu po ya aw ba a pyaung le lo ni ba le nangan daga atimat pyu thauk khan mu aw blao yee chi ba le
how important it is this process cannot be quick
ဒီကိစ္စမြန်မြန်ဆန်ဆန်တော့ဖြစ်မှာမဟုတ်ပါဘူးနိုင်ငံတွေကရုတ်တရက်ချက်ချင်းတိုင်းရင်းသားဒေါ်လာရေးတပ်ဖွဲ့တွေဒါမှမဟုတ်အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့မဟာမိတ်တွေကိုထောက်ခံမှုပေးလာအောင်လုပ်လို့မရပါဘူးအမေရိကန်ပြည်ထောင်စုနဲ့အနောက်အုပ်စုနိုင်ငံတွေကတော်ဝိုက်တဲ့နီလန်းတွေပံ့ပိုးပေးထောက်ခံပေးနေပါတယ်အရက်ဖက်အဖွဲ့တွေလူသားချင်းစာနာမှုအကူအညီတွေနဲ့ပါဝင်ဆောင်ရွက်သူတွေကြားဂျာဂန်ဆက်သွယ်ညှိနှိုင်းဆောင်ရွက်ပေးတဲ့အကူအညီမျိုးတွေပေးပါတယ်ဆက်အာဏာရှင်စနစ်ဆန့်ကျင်ရေးမဟာမိတ်တပ်ပေါင်းစုကသာအချီစစ်ပွဲမှာအနိုင်ယူနိုင်မဲ့အနေအထားဖြစ်တဲ့အခါကြမှာစစ်ပွဲမြေပြင်အခြေအနေကိုပြောင်းနိုင်မှသာသူတို့ကတကယ်စကားတွေပြောလာမှာပါခင်ဗျားသတိထားပြီးကြည့်ပါအိန္ဒိယနိုင်ငံဆိုရင်အာရကတ်တော် AA ကအိန္ဒိယစီမံကိန်းရဲ့ရေးကြီးလမ်းကြောင်းတွေကိုမထိန်းချုပ်နိုင်ခင်အထိသူတို့ AA နဲ့အဆက်အသွယ်မလုပ်ချင်ခဲ့ပါဘူးအဲ့ဒီအချိန်ရောက်မှသာအိန္ဒိယကငါတို့ AA နဲ့စကားပြောသင့်ပြီဆိုတာမျိုးဖြစ်လာတာပါကျွန်တော်ဆိုလိုတာအဲ့ဒါပါပဲဒါကအင်မတန်နာကျင်ရတဲ့တကယ်နိုင်ငံရေးကစားပွဲပါခင်ဗျားမှာအာဏာရှိရင်ခင်ဗျားနေမျိုးတွေကိုထိန်းချုပ်နိုင်ရင်နိုင်နေပြီဆိုတာထင်ရှားလာရင်နေဆက်တွေကိုယ်တွေရေးလမ်းကြောင်းတွေလိုမဟာဗျူဟာကျနေရာတွေကိုထိန်းထားနိုင်ရင်တခြားနိုင်ငံတွေကစကားပြောလာကြမှာပါပဲစစ်အာဏာရှင်တော်လှန်ရေးအင်အားစုတွေကပို့ပြီးတော့စုစုစည်းစည်းပေါင်းစုပြီးတော့မြေပြင်စစ်ပွဲအခြေအနေအပြောင်းအလဲကိုဆက်လုပ်လာနိုင်ရင်ပထမဂျားကာလာအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ K3C လို့ခေါ်ကြတဲ့ကရင်မျိုးသားအစည်းအရုံး KNU ကချင်လွတ်လပ်ရေးတပ်မတော် KIA ၊ကရင်ပြည်အမျိုးသားတိုးတက်ရေးပါတီ KNPP နဲ့ချင်းမျိုးသားတပ်ဦး CNF တို့ကကျွန်တော်ခေါ်တန်တမန်ရေးရာထိုးစစ်လှုပ်လာနိုင်ရင်နောက်ပိုင်းမှာလည်းအချိန်တစ်ခုရောက်လာရင်တခြားအဖွဲ့တွေပါလာနိုင်ရင်ဒါကဖြစ်လာနိုင်မှာပါ။ဒါကိုတိုင်းရင်းသားအဖွဲ့တွေကြီးဒါမှမဟုတ် NUG ကြီးတတ်တတ်လှုပ်လို့မရပါဘူး။လူတို့ကပူးပေါင်းလှုပ်ဖို့လိုပ
ါတယ်။
The international community on the other hand okay တစ်ဖက်မှာလည်းနိုင်ငံတကာအတိုင်းအဝန်းကအာဆီယံဘုတ်ပြုဖို့ထိတွေ့ဆက်ဆံရေးနဲ့တွေ့ဆုံဆွေးနွေးကိုပြောကြပါတယ်အဓိကတော့မြန်မာပြည်ပကပိုးကြီးထွားဆိုးရွားမပေါ်အောင်ဆိုတဲ့စိုးရိမ်ခြင်းတယ်လို့ပြောကြပါတယ်ဒါကမြန်မာပြည်ကတိအခြေအနေမှာအလုပ်ဖြစ်မလားခင်ဗျဆိုလိုတာကဒါအခုညီဖြစ်မလားအခြေအနေပိုးဆိုးသွားစေမလား
They only make things worse.The current effort of the Myanmar neighbor
အင်းနာဂျင်နိုင်ငံတွေကစစ်ကောင်စီနဲ့တခြားအဓိကအဖွဲ့တွေကြားဆွေးနွေးညှိနှိုင်းနိုင်ဖို့ကြိုးစားနေတာအလုံးကကျွန်တော်အမြင်အရတော့အောင်မြင်မယ်မထင်ပါဘူးဘူဂျုံမကြီးမင်းအွန်လိုင်းလူကျင်တဲ့စစ်ဆက်ညှိနှိုင်းရေးဆိုတာကအားနည်းနေတဲ့လက်ရှိခိုက်တန့်ကိုကျော်လွှားနိုင်ဖို့အဖွဲ့အချို့နဲ့ယာယီအပြစ်ကရဲဆဲယူကိုပဲလိုလားတယ်လို့မြင်ပါတယ်အာနာသိမ်းပြီးကလေးကမြန်မာနိုင်ငံအတွင်းပိုင်းကခုခံဆန့်ကျင်နေတဲ့အင်အားစုတွေကိုအနိုင်ယူနိုင်ဖို့အတွက်တိုင်းရင်းသားအဖွဲ့တွေနဲ့အပြစ်ရဲရေလှုပ်ချင်တာပါသူကတကယ်စစ်ဆက်ညီနိုင်တာမျိုးအာဏာခွဲဝေပေးတာမျိုးမလုပ်ချင်ပါဘူးခုခံတော်လှန်ရေးအင်အားစုဘက်ကလည်းဒါကိုယုံကြည်နိုင်ဖို့အကြောင်းမရှိပါဘူးနိုင်ငံတကာနဲ့အင်ဒီဂျင်းနိုင်ငံတွေအနေနဲ့အချိန်ဖြုံးယုံပဲဖြစ်ပါမယ်စင်မကောင်းစရာကဒီလိုအချိန်ဖြုံးနေရင်ပြည်ပခါပူကြရှည်လာမယ်စစ်ကောင်စီကရဲသားတွေပေါ်မှာအကြမ်းဖက်တာတွေပူလှုပ်လာလို့လူတွေလည်းပူဒုက္ခရောက်မှာပ
ါ War of the terror of the junta against the civilian population
Now let me move on to the organization among the resistance.
Okay,
အခုကျွန်တော်တော်လိုင်းတပ်ဖွဲ့တွေကြားဆူဆီးမှုပဲဆက်မေးချင်ပါတယ်ဗျ။ဘာကြောင့်လဲဆိုတော့တိုင်းသားအဖွဲ့တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေကြားမှာစုဖွဲ့မှုဆွဲပြားနေတဲ့အထူးသဖြင့်နီးပြောအပိုင်းနဲ့နိုင်ငံရေးယူမဲချက်တွေမှာဆူဆီးမှုမရှိဘူးဆိုပြီးလိလသူတချို့ကတုံ့တက်ကြတာရှိလို့ပါ။ဤကောရဲ့အကဲဖြတ်ချက်ရဆိုရင်သူတို့ကြားမှာစီရေးဆစ်စင်ရေးတွေအရာပဲဖြစ်ဖြစ်နိုင်ငံရေးယူမန်းချက်တွေအရာပဲဖြစ်ဖြစ်ဘလောက်ဆူဆီးမှုရှိတယ်လို့တုံ့တက်လိုက်ခင်ဗျာ political ambitions against the hunter
I'm aware that there are different people who are critical
ခုခံကာကွယ်ရေးအင်အားစုပတ်မှာညှဉ်းညွတ်မှုရှိဘူးဆိုပြီးလူတွေဝေဖန်နေကြတာကျွန်တော်သိပါတယ်ကျွန်တော်အမြင်ရတော့ဒီလိုဝေဖန်တာကမတရားဘူးထင်ပါတယ်ဒီလိုစမ်းစစ်လေးလာတုံးသက်ချက်တွေရေးနေသူတွေကနိုင်ငံခြားအလှူရှင်တွေစီကလစာကောင်းကောင်းတွေရနိုင်ကြသူတွေပါတစ်ဖက်မှာတော့မြန်မာနိုင်ငံမှာကဘယ်ကမှပတ်စံမရပါဘူးသုံးနှစ်တာကိုအလုံးကိုခက်ခက်ခဲခဲနဲ့ဖျက်ဆီးပြီးတော့အင်တန်ရက်ဆက်တဲ့အစိုးရတရက်ကိုခုခံနေရတာပါဒီမိုကရေစီအင်အားစုတွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေက Federal Democracy နိုင်ငံတည်ဆောက်လို့ကြပါတယ် ဒီအင်အားစုနှစ်စုသာညီညွတ်မှုမရှိရင်အခုခုခံစစ်ကရှုံးနိမ်သွားတာကြားလာပါပြီနောက်တစ်ချက်ကတော့အရင်မြင့်မရှိတာပါအဓိကပြဿနာကစုဖွဲ့မှုမဟုတ်ပါဘူးလက်နက်ခဲယံရိတ်ခါအရင်မြင့်အပါဝင်အရာရာရှားပါတာပါခင်ဗျားမှာအရင်မြင့်မရှိဘူးဆိုရင်စစ်ရေးနိုင်ငံရေးဘလို့အဖွဲ့မျိုးမဆိုခေါင်းဆောင်မှုပိုင်းကစဉ်းစားဆင်ခြင်ပြီးမှကိုယ့်ရဲ့ခံစစ်အတွက်ဘလောက်အသုံးပြုမယ်ကိုယ့်ရဲ့နယ်မြေလွတ်မြောက်ဖို့နဲ့ကိုယ့်လူမျိုးစုတွေကိုကာကွယ်ဖို့ဘလောက်သုံးမယ်ဆိုတာနဲ့နောက်ပြီးမှဘုံတော်လှန်ရေးအတွက်ဘလောက်သုံးမယ်ဆိုတာသုံးသပ်တွက်ချက်ရပါတယ်တတိယချက်ကတော့အနာဂတ်မြန်မာနိုင်ငံအတွက်အခြေခံမှာကမတူကွဲပြားနေတဲ့သဘောတရားသုံးခုကြောင့်ပါဒါတွေက Confederate ပုံစံမြန်မာနိုင်ငံလူမျိုးစုအခြေပြု Federal နိုင်ငံနဲ့တတိယတစ်ခုကတော့ဘူကပူချုပ်ကန်မှုရှိပြီးနယ်မြေကွဲပြားမှုရှိတဲ့ Federal နိုင်ငံပုံစံပါဒီ idea အတွေးခေါ်သုံးခုလုံးမှာသူ့အကြောင်းနဲ့သူမှန်ကန်အကျိုးအကြောင်းညီပါတယ်ဒီအတွက်အကြောင်းပြချက်တွေရှိပါတယ်တမိုင်းလူမျိုးစုရေးရာလူဦးရေပုံစံပထဝီဝင်အနေထားအစရှိတယ်လို့ပေါ့ဘယ်လိုပုံစံမျိုးဖြစ်လာမလဲဆိုတော့မသိသေးပါဘူးဒါဟာအလွန်ရှုပ်ထွေးတဲ့စိစက်ညီနိုင်ရေးတွေလောက်ရမယ်ဒီသုံးမျိုးလုံးရောရှက်ပေါင်းဆက်ထားတဲ့ပုံစံမျိုးကသာအကောင်းဆုံးရွေးချယ်နိုင်စရာလို့ထင်ပါတယ်ဒီကိစ္စမှာအစုအဖွဲ့တွေကြားသဘောထားကွဲစရာတွေရှိပါတယ်ဒါပေမဲ့ဒီလိုသဘောမတူစရာကိစ္စမျိုးကလက်ရှိရှိထားပြီးပူပေါင်းဆောင်ရွက်နေတဲ့အနေအထားကိုတားဆီးပိတ်ပင်တာမျိုးမဖြစ်နိုင်ပါဘူ
း So now I would like to move on to the ဟုတ်ကဲ့တိုင်းသားတော်လိုင်းတက်တွေရဲ့နိုင်ငံရေးအခန်းကဏ္ဍကိုဆက်ချင်ပါတယ်ဗျာအခုဆိုရင်တို့ကနယ်မြေအတော်များများကိုထိတ်ထုတ်ထားနိုင်နေပါပြီအနာဂတ်မြန်မာနိုင်ငံရေးအခင်းကျင်းမှာတို့ရဲ့အခန်းကဏ္ဍကိုဘယ်လိုမြင်ပါလဲဗျာ Landscape in the future
The ethnic revolutionary organizations in the future of the
Myanmar ကနေမှနိုင်ငံမှာလဲသူတို့ဟာနိုင်ငံရေးအဖွဲ့အစည်းတွေအဖြစ်နိုင်ငံရေးခန်းကဏ္ဍကဆက်ရှိနေပါမယ်။နောက်အရေးကြီးတဲ့ချက်ကတော့လက်ရှိမြန်မာပြည်မှာဖြစ်နေတာကလူမျိုးစုအခြေပြုပြည်နယ်တွေပေါ်ထွန်းလာနေတာပါ။ဒါကအနာဂတ်ကြမှာကိုယ်ပိုင်ဒေသပြည်ထူထောင်ခွင့်အတွက်ဆွေးနွေးရမှာမျိုးမဟုတ်ပါဘူး။အနာဂတ်မှာမေးရမယ့်မိကွန်းကလက်ရှိတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကသူတို့လူမျိုးအောင်တိုက်ယူခဲ့တဲ့ဒေသတွေမှာဥဆောင်မှုနေရာရယူမလားဆိုတာမဟုတ်ပါဘူး။သူတို့ကအဲ့ဒီမှာခေါင်းဆောင်ကြမှာပါ။ဒါပေမဲ့မေးရမယ့်မိကွန်းကအဲ့ဒီဒေသတွေကဒီမိုကရေစီစနစ်ကျင့်သုံးမလားဆိုတာပါဒီလိုပြည်သစ်တွေကမြန်မာနိုင်ငံအစ်ကိုဖက်ဒရယ်ပုံစံဒါမှမဟုတ်ကွန်ဖက်ဒရိတ်ပုံစံအစရှိတယ်လို့ပုံစံတစ်ခုခုနဲ့ဘယ်လိုပေါင်းစုတည်ထောင်မလဲဆိုတာကိုပဲဆွေးနွေးရမှာပါဒါပေမဲ့ဒီလိုပြည်သစ်တွေကလွတ်လပ်တဲ့တခြားနိုင်ငံတစ်ခုခုထူထောင်လာနိုင်မယ်လို့တော့ကျွန်တော်မထင်ပါဘူးနိုင်ငံတကာကစနစ်တွေနဲ့အိနီးချင်းနိုင်ငံတွေကသူတို့တခြားနိုင်ငံထူထောင်မှုကိုခွင့်ပြုမယ်လို့မထင်ပါဘူ
းYeah, my last question is, okay, now so main kon tuku wa raw Democratic Federal Pi Taung Su Naingan naw ti sao yi atwin ku pyaung nai mu ga blao myan myan ne twet myin ya nai le
Democratic Federal Junior State.
Myanmar neighbors.
Adi ga yee ji song chat ga raw Myanmar indigenous twin ne anaw democracy naingan twi ga NUG, K3C, lu myo su apwe twin ne tacha tai yin da apwe twi ja ma lat shi ti sao tha de Mahamay in a su apaw yin myet twi thauk pan be wu lo chanaw yu sao ba. Si ye ya kun ni be wu so da ma hoh paw. Lu myaw nay myi twi ma au chou mu swan yi twi to lou nai bu. Lu myaw nay myi twi go lu da chin sa na mu kun ni twi po yauk aw lou nai bu ne kun ni twi go a na tain sit kaun si lat the ji ma the bu ba. De lo lou la nai yin Mahamay ta paung su bat ga anai ya yu nai ma phit pi lo a na tain sit ta ha ayat ta ချုံမှုကိုမဖြစ်မနေလက်ခံလာရမှာဖြစ်ပါတယ်အဲ့ဒါပြီးရင်တော့အနာဂတ်တိုင်းပြည်ကိုဘယ်လိုပြန်လဲတည်ဆောက်မလဲဆိုတာအတွက်အင်တန်ရှည်လျားပြီးတော့မလွယ်ကူလှတဲ့ဆွေးနွေးညှိနှိုင်းရေးလုပ်ငန်းစဉ်တွေကိုကြော်ဖြတ်ရအောင
်
ကိုကြီးရဲ့အမိန့်ရခဲ့တာပါအခုတော့လူမှုရှုခင်းကိုမြင့်ချင်ပြီးစီးပွားရေးကိုကြည့်ကြအောင်ပါမြန်မာနိုင်ငံမှာလောင်စာစီးတင်သွင်းဖြန့်ဖြူးတွေများအခက်တွေ့နေတာကိုအကူအညီပေးနိုင်ရေးအတွက်ဘိုးဘန်ကဒေါ်လာ100ပန့်ပိုးမယ်လို့ကြေညာခဲ့ပါတယ်ဒါပေမဲ့ဘိုးဘန်းရဲ့ဂျာဝင်ဆောင်ရွက်မှုကရေထိုးပြဿနာဖြစ်ရှိမှုသာဖြစ်တယ်လို့လည်းစီးပွားရေးအခက်အခဲတွေနဲ့သုံးဆွဲသူတွေကရှုမြင်ကြပါတယ်။မြန်မာနိုင်ငံရဲ့လောင်စာဆီဈေးကွက်ခြေနေကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမှတ်သိနေထိုက်တင်ပြထားပါတယ်။
မြန်မာနိုင်ငံမှာ73စီရှားပါပြက်လက်မှုနဲ့ဇက်တိုက်ကျုံတွေ့ခဲ့ရပြီးနောက်73စီတင်သွင်းသူတွေအတွက်အမေရိကန်ဒေါ်လာတန်တရာပံ့ပိုးပေးမယ်အကြောင်းဗဟုဘဏ်ကကြေညာပါတယ်ဒီလိုကြေညာချက်ထွက်ပြီးနောက်ပိုင်း73စီဈေးနှုန်းအနည်းငယ်ညင်သွားပေမဲ့ဩဂုတ်လ30ရက်နေ့ VOA ကဆက်သွယ်မေးမြန်းချိန်မှာတော့73စီဈေးနှုန်းတွေပြန်တက်လာတယ်လို့ပြည်တွင်းကသတင်းရှင်းမြစ်တွေကပြောကြပါတယ်အမေရိကန်ရှေးဆိုင်စီးပွားရေးပညာရှင်ဦးစိန်ထေကတော့ဗဟုဘဏ်က73စီတင်သွင်းသူတွေအတွက်အမေရိကန်ဒေါ်လာတန်တရာပံ့ပိုးမယ်ဆိုတဲ့ကိစ္စဟာဈေးကွက်ကိုယာယီကုသမှုသာဖြစ်တယ်လို့သုံးသပ်ပါတယ
်ယာယီအားဖြင့်ဆေးမီတို့နည်းနဲ့သွားပါတယ်လူတော်မှုပဲနေကြောင်းနဲ့တိတ်ထက်သွားရင်နည်းနည်းရောက်ပေးလိုက်ပြန်သွန်းလိုက်ဈေးလေးပြန်ချလိုက်ဒါပေမဲ့ရေးချီမှာဥပမာရဘော်ရလန်းမရှိတဲ့ကောင်မအဲ့လိုမျိုးယာယီင်းနဲ့ เนาะสั่งทุบไปหมดออกขึ้นล่ะดิพยายามဖြစ်တယ်
မြန်မာစစ်ကောင်စီဘက်ကတော့စီတင်သင်းမော်တွေဆက်လက်ဆက်ကနေပြီးဈေးကွက်အတွင်အချိန်မီဖြန့်ဖြူးနိုင်အောင်ဆောင်ရွက်နေကြောင်းနိုင်ငံပိုင်ရုပ်တံကနေကြေညာပါတယ်ဆက်သုံးစီရရှိရေးအတွက်ကားတန်းရှိကြီးနဲ့စောင့်ဆိုင်းကြရတဲ့အခြေအနေကိုလည်းအတိအမှတ်ပြုပြောပါတယ
်နေပြီးတော့ရန်ကုန်မြို့နဲ့မန္တလေးမြို့တို့မှာရင်တန်းစီဝယ်ယူမှုအများပြားလျက်ရှိတာကြောင့်ရောနေကြ
တချိန်တည်းမှာပဲဆက်သုံးစီကိုလူတလောက်သာဝယ်ယူကြဖို့လေလူထုကိုနိုင်ငံပိုင်ရုပ်တံကနေထုတ်လွှင့်ပြီးပန်ကြားနေပါတယ်တဆက်ထဲမှာပဲနိုင်ငံတော်ရည်ကြီးမှုတိုက်ပွဲတွေရှိနေတဲ့အခြေအနေတွေကြောင့်ဆက်သုံးစီဖြန့်ဖြူးရေးမှာအခက်အခဲကြုံရပါတယ်။ဒါကြောင့်ရန်ကုန်မန္တလေးလိုမြို့ကြီးတွေနဲ့တခြားဒေသတွေမှာဆက်သုံးစီစီးနှုန်းကတိတိတသားကွာခြားနေပါတယ်။ဆက်သုံးစီတင်သွင်းသူလောင်ဖြန့်ဖြူးခြင်းလုပ်ငန်းကြီးကြပ်ရေးကော်မတီကဩဂုတ်လ30ရက်နေ့မှာထုတ်ပြန်တဲ့ရန်ကုန်မန္တလေးနောက်နေပြည်တော်နဲ့တခြားတိုင်းနယ်ပြည်နယ်မြို့တော်တွေအတွက်ရည်ညွှန်းလက်လီစည်းနှုံထုတ်ပြန်ချက်မှာတော့ရန်ကုန်မှာ92လီတာကို3100ချက်အဖြစ်သတ်မှတ်ထားပေမဲ့လို့လဲတိုက်ပွဲတွေပြင်းထန်ခဲ့တဲ့ရှမ်းပြည်မြောက်ပိုင်းဒေသကကျိုင်းတုံမှာတော့92လီတာကို9500ချက်အဖြစ်သတ်မှတ်ထားတာပါဒါပေမဲ့မှောင်ခိုဈေးကတော့ဒီလိုမဟုတ်ပါဘူးဆက်သုံးစီစေရွှေစေဒေါ်လာစေထုတ်တက်ခဲ့တဲ့ဩဂုတ်လလယ်ပိုင်းတို့ကမန္တလေးဒေသခံတဦးက VOA ကိုအခုလိုပြောပြပါတယ်
။ကိုရောမန္တလေးတောင်900ပဲ92ကဟောအဲ့လိုရှိတယ်မဟုတ်
မြန်မာရေနံနဲ့ဓာတုဗေဒလုပ်ငန်းရေနံဓာတုဗေဒစက်ယုံစုတံပရာကံကနေထုတ်လုပ်တဲ့ဓာတ်စီဂါလန်6သိန်းကိုနှစ်တုပ်ခွဲပြီးစက်တင်ဘာလ3ရက်နဲ့စက်တင်ဘာလ18ရက်တို့မှာတင်တာစနစ်နဲ့ဖွင့်လှစ်ရောင်းချမဲ့တင်တာကိုဖျက်သိမ်းတဲ့အကြောင်းစွန့်အင်ဝန်ကြီးဌာနကဩဂုတ်လ26ရက်နေ့မှာလည်းကြေညာထားပါတယ်မြန်မာနိုင်ငံအနေနဲ့ဆက်သုံးလောင်စာစီရရှိရေးမှာပြည်ပကတင်သွင်းမှုကိုအဓိကအားထားနေကြရတာဖြစ်ပါတယ်။ဒီအချိန်မှာမြန်မာနိုင်ငံတွင်းတိုက်ပွဲတွေကြောင့်နေဆက်ကုန်သွယ်ရေးကျဆင်းမှုပင်လယ်ရေကြောင်းကုန်သွယ်ရေးမှာလည်းအနောက်နိုင်ငံတွေရဲ့စီးပွားရေးအရာဓာတ်ခတ်ပိတ်ဆို့မှုတွေကြောင့်နိုင်ငံအတွက်ပို့ကုန်ဝင်ငွေရရှိမှုကျဆင်းတာဟာဆိုရင်မရှိမဖြစ်သွင်းကုန်တွေတင်သွင်းရေးအပေါ်မှာစိုးစိုးရွားရွားရိုက်ခတ်မှုဖြစ်ရတာလို့အမေရိကန်ခြေဆိုင်စီးပွားရေးပညာရှင်ဦးစိန်ထေးက VOA ကိုပြောပါတယ
်နိုင်ငံတွေကလည်းလဲသူကဟိုထရိတ်လို့ခေါ်တယ်ဘော်ဒါထရိတ်ပေါ့ဗျာငါစကုံတွေရေးကရတယ်မြန်မာနိုင်ငံမှာရှိတယ်ဒါမှနိုင်ငံအငွေရရလမ်းထဲမှာကြည့်လို့ရှိရင်နေဇကုံတွေရလာက 40% ကတော့ဝင်းနီးပေါ့ဗျာအဲ့မှာတရုတ်ကလည်းပိတ်သွားဟုတ်တယ်မလား
မြန်မာဗဟိုဘဏ်ဘက်က73စီခန်းနာအတွက်အမေရိကန်ဒေါ်လာတန်100စီစဉ်ပေးမဲ့အကြောင်းကြေညာပေးမဲ့ဈေးနှုန်းကိုတော့ဖော်ပြမထားပါဘူးစစ်ကောက်စီထိန်းချုပ်တဲ့ဗဟိုဘဏ်ကတော့အမေရိကန်ဒေါ်လာကို2100ချက်သတ်မှတ်ထားပေမဲ့ပြင်ပဈေးကွက်မှာတော့အမေရိကန်ဒေါ်လာချက်9000ထိရောက်ရှိခဲ့ပြီးဩဂုတ်လကုန်ပိုင်းမှာတော့ဒေါ်လာကိုချက်6000အောက်ရှိနေပါတယ်ငွေလဲနှုတ်အပြောင်းလဲဟာဆိုရယ်လဲ73စီတင်သွင်းဖြန့်ဖြူးမှုအတွက်အကြီးကအခက်ခဲဖြစ်စေပါတယ်။လျှက်စစ်မီမမှန်တာကြောင့်မီးစက်ကိုအားထသုံးကြရတဲ့စီးပွားရေးလုပ်ငန်းတွေနဲ့ကျန်းမာရေးစောင့်ရှောက်မှုမှာလဲ73စီရှားပါတာကြောင့်အခက်ခဲဖြစ်ရပါတယ်။ပြည်ပတင်သွင်းမှုကိုအကြီးကထားရတဲ့73စီလုံလောက်အောင်တင်သွင်းဖြန့်ဖြူးနိုင်ရေးအတွက်စစ်ကောက်စီမှာဝင်ငွေအလုံးလောက်မရှိဘူးလို့အမေရိကန်ခြေဆိုင်စီးပွားရေးပညာရှင်ဥစိန်ထေကပြောပြီး73စီအခက်အခဲဆက်ရှိနေနိုင်တာကို VOA ကိုအခုလိုပြောပါတယ
်ပြောချင်တာကတွန်းကုန်ရဲ့တန်ဖိုးဟာပုဂ္ဂိုလ်နဲ့နော်ရတယ်နော် fitness ကလည်း fitness ဆိုပုဂ္ဂိုလ်နဲ့တွန်းကုန်မှာ balance ချစ်လို့ဆင်းရဲရစကားနဲ့ကောင်းနေကြည့်ရခါမှာ minus 0.1 ဖြစ်တာနေပြီးတော့အခုသူအာနာသိန်းနဲ့တက်တယ်လား 2.4 minus နော်မနစ်ကဆိုလို့မနစ်ကနော်2023 2023ပေါ့ဘလော့ဖီဆို3-3.1 ကျွန်တော်တို့2024အစခေါ်တာပေါ့ဗျာသူကဘိုက်ချက်ရန်နေသွားတာကိုမတ်ဆက်ပါဘာဖြစ်လာဆို -3.7 ပြောတာ ECB က
နေဆက်ကုန်သွယ်ရေးကိုအဓိကထားရတဲ့မြန်မာစီးပွားရေးမှာနေဆက်ကုန်သွယ်ရေးဝင်ငွေကျဆင်းမှုကိုစစ်ကောင်စီဘက်ကလည်းအတိအမှတ်ပြုပြောပါတယ်စစ်ကောင်စီထိန်းချုပ်တဲ့နိုင်ငံပိုင်မြန်မာအလင်းသတင်းစာမှာအခုနှစ်ဧပြီနဲ့မေလအတွင်းတရုတ်မြန်မာနေဆက်ကုန်သွယ်ရေးကနေအမေရိကန်ဒေါ်လာ3,400ရခဲ့တယ်လို့ဇွန်လထဲမှာဖော်ပြပါတယ်ဒါကပြီးခဲ့တဲ့2023ခုနှစ်ကာလကထက်ဒေါ်လာ300ကျော်ရော့ကျသွားတာလို့យေတာထားပါတယ်
မူဆဲလွယ်ကျဲချင်းရွှေဟော်ကံပိုက်တီကျိုင်းတုံနေဆက်ဂိတ်တွေကနေကုန်းသွဲခဲ့တာဖြစ်ပြီးမူဆဲကတော့ဒီထဲမှာကုန်းသွဲမှုတန်ဖိုးအများဆုံးဖြစ်တယ်လို့မြန်မာအလင်းသတင်းစာကဖော်ပြထားပါတယ်ရှင
်မတ်တင်ထားရဲ့အစီအစဉ်ပါခုတော့လူမှုရှုခင်းဆက်ချက်ပါလေဒေါန်ဆန်းစုကြည်အစိုးရလက်ထက်ကစီးပွားရေးပြုပြင်ပြောင်းလဲမှုတွေဘယ်အတိုင်းတာလုပ်နိုင်ကြပါသလဲအပြောင်းအလဲမှာကိုယ်တိုင်ပါဝင်ခဲ့တဲ့အကြောင်းစာအုပ်သစ်ထုတ်လိုက်တဲ့စီးပွားရေးအထူးချပေးစီးပွားရေးပညာရှင်ရှော်တာနဲ့ကိုမဆုမတ်မွန်ကမင်းမြန်ပြည်လူမှုရှုခင်းမှာတင်ပြထားပါဗျာ
ဒီမိုကရေစီစနစ်နဲ့ငြိမ်းချမ်းတဲ့နိုင်ငံဖြစ်ရေးမှာအဓိကကျတဲ့စီးပွားရေးအုံမြင့်ခိုင်မာအောင်လို့ဒေါန်ဆန်းစုကြည်အစိုးရလက်ထက်ကကြိုးပမ်းနေတာတွေကိုသူရဲ့စီးပွားရေးဆိုင်ရာအထူးအကြံပေးစီးပွားရေးပညာရှင်ရှွန်တနောကစာအုပ်ရေးသားထုတ်ဝေလိုက်ပါတယ်။နှစ်ပေါင်း90ကျော်ရိုရွေးစိုးရိမ်စရာဖြစ်ခဲ့တဲ့စီးပွားရေးအခြေအနေကနေပျော်လင့်အားတက်စရာအခြေအနေဖြစ်အောင်လို့အခြေခံကြကြပြုပြင်ပြောင်းလဲမှုတွေလုပ်ခဲ့ရတဲ့အကြောင်းအကောင်းဆုံးချမှတ်အစီအစဉ်များလို့အထိပ္ပာယ်ရမယ် Best Lay Plan ဆိုတဲ့စာအုပ်ထဲမှာရေးသားထားပါတယ်။မြန်မာနိုင်ငံအချင်းထောင်ကနေလွတ်မြောက်လာပြီးဩစတြေးလျနိုင်ငံမှာဒုတိယမြောက်ရေးသားရဲ့ဆောင်အကြောင်းစီးပွားရေးပညာရှင်ရှွန်တန်တော့နဲ့မေးမြန်းထားပါရရှင်
။ It's very similar to a research paper. It's a little bit of a crossover in a way.
So ကုစားဦးကသူ့ဒေသနာစာတမ်းမျိုးအရင်နဲ့ပုံစံမတူတဲ့စာအုပ်လို့ပြောနိုင်ပါတယ်။သူ့မတူအကျဉ်းသားစာအုပ်ကတော့ကျွန်တော်ရဲ့ထောင်တွင်းအတွေ့အကြုံ၊အာဏာသိမ်းအတွေ့အကြုံတွေကိုရေးခဲ့တာပါ။ဒီစာအုပ်ကတော့2016ခုနှစ်ကနေ2021ခုနှစ်အထိရပ်သားအစိုးရကစီးပွားရေးပြုပြင်ပြောင်းလဲမှုတွေလုပ်ဖို့ဘယ်လိုစူးစမ်းခဲ့တယ်လဲဆိုတာတွေကိုရေးထားတာဖြစ်ပါတယ်။စီးပွားရေးအကြောင်းအဓိကဖြစ်ပါတယ်။စီးပွားရေးပြုပြင်ပြောင်းလဲနိုင်ဖို့ရပ်သားအစိုးရအနေနဲ့ဘလောက်ရဲရဲရင့်ရင့်ပြက်ပြက်သားသားကြိုးပမ်းခဲ့တယ်လဲဆိုတာကိုအဓိကရေးပြထားတာပါ။စီးပွားရေးပြုပြင်ပြောင်းလဲမှုတွေနဲ့အတူစစ်တပ်နဲ့ခရိုနီစီးပွားရေးလုပ်ငန်းတွေဘက်ကဘလောက်တိုက်ခတ်လုပ်ခဲ့တယ်လဲဆိုတာတွေကိုစစ်တပ်အာဏာမသိမ်းခင်အချိန်အထိကိုယ်တိုင်ကြုံတွေ့ရတာတွေရေးပြထားတာဖြစ်ပါတယ်။ We ended up just before
the coup took place. The title of the book is Best Laid Plans.
စာအုပ်ကောင်းစဉ်ကို Best Laid Plans လို့ပေးထားတော့တကယ်ပဲမြန်မာနိုင်ငံအတွက်အကောင်းဆုံးအစီအစဉ်တွေလို့ဘယ်လိုပြောနိုင်ပါလဲ
။ Well, in my opinion they were very good. Whether they were the best of course is a separate question, but
ကျွန်တော်အတွက်တော့သိကောင်းတဲ့ပြောင်းလဲအစီအစဉ်တွေဖြစ်ပါတယ်။အကောင်းဆုံးလားဆိုတာကတော့တကန်တာပါ။ဒီနေရာမှာစကော့တလန်ကကြပြဆရာတယောက်ရဲ့ရေးသားချက်ကိုကိုကားပြောချင်ပါတယ်။အကောင်းဆုံးချမှတ်အစီအစဉ်တွေဆိုတာရည်ရွယ်လုပ်နေတာနဲ့တခါတလေလက်တွေ့ဖြစ်လာတာမတူဘူးလို့ကြပြဆရာကပြောထားပါတယ်။ဒါကြောင့်မျှော်လင့်ထားတာနဲ့ဆန့်ကျင်ဘက်ဖြစ်သွားတဲ့ခေါင်းစဉ်မျိုးတော့လည်းနေဖြစ်နေပါတယ်။ဒါပေမဲ့ရတအစိုးရလက်ထက်ကစီးပွားရေးပြုပြင်ပြောင်းလဲအစီအစဉ်တွေဟာပြောစရာမလိုအောင်ကိုကောင်းခဲ့ပါတယ်။ကျွန်တော်ကြောင့်မဟုတ်ပါဘူး။ပြုပြင်ပြောင်းလဲသိလိုလာတဲ့ကျွန်တော်လုပ်ဖို့ကြိုင်ပိုက်မြန်မာတွေကြောင့်ပါဒီစာအုပ်ရေးတဲ့နောက်ထပ်တောင်းအားတစ်ခုကသူတို့ကိုဂုဏ်ပြုခြင်းလို့ဖြစ်ပါတယ်။သူတို့ရဲ့စိတ်ကူးဉဏ်တွေ၊သူတို့ရဲ့အပြောင်းအလဲအတွက်စူးစမ်းခြင်းစိတ်တွေ၊သူတို့ရဲ့တက်ကြွမှုတွေ၊ရဲစွမ်းတက်တီတွေအားလုံးကိုဂုဏ်ပြုခြင်းအတိမတ်ပြုခြင်းလို့ဒီစာအုပ်ရေးရတာဖြစ်ပါတယ
်။And I would like to know are those reform plans still relevant?
အခုချိန်ထိရောအဲ့ဒီပြုပြင်ပြောင်းလဲအစီအစဉ်တွေအသုံးဝင်နေသေးတယ်လို့ပြောနိုင်မှာလား။ဘာလို့လဲဆိုတော့ NLD အစိုးရအမွေဆက်ခံခဲ့ရချိန်စီးပွားရေးအခြေအနေနဲ့အခုအချိန်တွေမတူတော့ဘူးဆိုတော့အဲ့ဒီအစီအစဉ်တွေကအသုံးတက်နိုင်ပါသေးရဲ့လားရှင်။
Are they still valid to implement?
Well, that's a really good question. Because as you point out, the situation is very different.
ဒါသိကောင်းတဲ့မေးခွန်းမှာခင်ဗျားထောက်ပြသလိုပဲအခြေအနေတွေကအစ်စ်ကူမှာတိတ်ကိုကွာခြားနေပါတယ်။တစ်ဖက်မှာလည်းတိတ်မကွာလာပါဘူး။ NLD ဆိုရမတက်ခင်မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲမှုတွေတော်တော်လေးလှုပ်ထားပေမဲ့တကယ်လိုအပ်တဲ့အပြောင်းလဲတွေမဖြစ်သေးပါဘူး။ဒါကြောင့်တကယ်ကိုထိရောက်တဲ့ပြုပြင်ပြောင်းလဲမှုတွေလှုပ်ခဲ့ရပါတယ်။အခုဆိုရင်တော့စစ်တပ်လှုပ်ထားတာတွေကြောင့်ပိုပြီးတော့ကြီးမားထိရောက်တဲ့အပြောင်းလဲတွေလှုပ်ရမှာဖြစ်ပါတယ်။ဖြစ်ရတာခက်ပေမဲ့အဲ့တုန်းကလိုအပ်ခဲ့တဲ့အပြောင်းလဲတော်တော်များများလိုမျိုးအခုလိုအပ်နေတယ်လို့ကျွန်တော်ထင်ပါတယ
်။ Like you said before the book is about radical reforms from 2016 to 2020.
ဒီစာအုပ်မှာ2016ခုနှစ်ကနေစစ်တပ်အာဏာမသိမ်းခင်2021ခုနှစ်အထိစီးပွားရေးဆိုင်ရာအခြေခံကြကြပြောင်းလဲမှုတွေလုပ်ခဲ့တဲ့အကြောင်းကိုရေးပြထားပါတယ်။အဲ့လိုလုပ်တဲ့အခါမှာအလျှော့အတင်းတွေအများကြီးလုပ်ခဲ့ရတယ်ဆိုတာကို Mr. Tanno အရင်တော့ပြောခဲ့မှုပါတယ်။ရာဂိုင်းနှုန်းအဖြစ်ပြောမယ်ဆိုရင်စစ်တပ်အာဏာမသိမ်းခင်အထိအပြောင်းလဲကိုဘလောက်ရာဂိုင်းနှုန်းလုပ်ခဲ့နိုင်တယ်လို့ပြောနိုင်ပါမလဲရှင့
် Wow, that's another good question. I hadn't thought about a number, but let me think. probably about 50%
something. ဒါလည်းကောင်းတဲ့နောက်မေးခွန်းတစ်ခုပါကျွန်တော်ကိန်းဂဏန်းတွေနဲ့ဘယ်တော့မှမတွေးခဲ့ဘူးပါဘူးစဉ်းစားကြည့်ရမယ်ဆိုရင်50ရာခိုင်နှုန်းလောက်တော့ပြုပြင်ပြောင်းလဲနိုင်ခဲ့တယ်လို့ထင်ပါတယ်ပြောရမယ်ဆိုရင်ပြုပြင်ပြောင်းလဲမှုတွေမလုပ်နိုင်အောင်အပြင်းအထန်ဆန့်ကျင်မှုတွေရင်ဆိုင်ခဲ့ရပါတယ်တချို့ကထင်သာမြင်သာကြုံရပါတယ်ကာကွယ်ရေးအသုံးစိတ်ပြည်ထောင်ရေးနေဆက်ရေးရာရဲတပ်ဖွဲ့စသဖြင့်အသုံးစိတ်အားလုံးကိုချုပ်ကင်ထားတဲ့စစ်တပ်ရဲ့တိုက်ရိုက်တိုက်ခတ်လုပ်တာတွေအကြီးကျယ်ကြုံခဲ့ရပါတယ်စစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေခရိုနီစီးပွားရေးလုပ်ငန်းတွေစီကလည်းပြုပြင်ပြောင်းလဲရေးလုပ်ငန်းတွေကိုတင်းခံခဲ့တာတွေရှိခဲ့ပါတယ်အခုလိုတည်တည်တတ်တတ်ဆန့်ကျင်မှုတွေအပြင်ဘူရိုကရေစီစနစ်မှာအသားကျပြီးအပြောင်းလဲမလုပ်ချင်သူတွေစီကလည်းမတိမတာအတိုက်ခတ်လုပ်တာတွေကြုံခဲ့ရပါတယ် NLD အစိုးရတက်လာချိန်မှာလက်တွေ့စီးပွားရေးအခြေအနေကိုသုံးသပ်ဘာတွေပြုပြင်ပြောင်းလဲတင်လဲဆိုတာကိုလုပ်ခဲ့တာ50ရာခိုင်နှုန်းလောက်ပြောင်းလဲပြုပြင်နိုင်ခဲ့တယ်လို့ကျွန်တော်ကတော့ပြောချင်ပါတယ် NLD အစိုးရရဲ့ဒုတိယတက်တန်းကြရင်တော့ပြုပြင်ပြောင်းလဲမှုတွေအားလုံးလုပ်နိုင်ပြီလို့ကျွန်တော်အခိုင်အမာယုံကြည်ခဲ့တာပ
ါ Yeah unfortunately the military coup happened and he also said
ဆင်ကောင်းစရာစစ်တပ်အာဏာသိမ်းမှုဖြစ်ခဲ့တာပါ2021စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာဒေါက်ဆာစစ်ကြီးအစိုးရလုပ်ခဲ့သမျှပြုပြင်ပြောင်းလဲမှုတွေကိုစစ်ကောင်စီကဖျက်ဆီးနေတယ်လို့မစ္စတာတန်တော်ပြောပါတယ်။လက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေအရလုပ်ခဲ့သမျှတွေအလဟတဖြစ်ကုန်ပြီလို့ရောမြင်ပါလားရှင
်။I hope not and I think not
မပြစ်ဘူးလို့မျှော်လင့်ပါတယ်အတွေးခေါ်အကြံစီတွေရှိနေစေပါအတွေးကြုံရမြန်မာနိုင်ငံနဲ့ဆိုဘာကအလုပ်ဖြစ်တယ်မဖြစ်ဘူးဆိုတာကျွန်တော်တို့ပိုသဘောပေါက်ခဲ့ပါတယ်အဲဒါကြောင့်တဲတဲရေတုံတလို့တော့မဖြစ်ဘူးလို့ကျွန်တော်ထင်ပါတယ်ဒါပေမဲ့ခင်ဗျားထောက်ပြတဲ့ချက်ကတိတ်မှန်ပါတယ်စောစောကကျွန်တော်ပြောဖို့မေ့သွားတာပါကျွန်တော်စာအုပ်တစ်ထဲမှာစစ်တပ်ကဘာတွေလုပ်နေသလဲဆိုတာရေးပြထားတဲ့ကဏ္ဍတစ်ခုပါပါတယ်။အာဏာသိမ်းလိုက်ပြီးနောက်ပိုင်းမှာရင်ကပြုပြင်ပြောင်းလဲထားသမျှအများစုကိုစစ်တပ်ကတစ်ခုပြီးတစ်ခုပြန်ဖျက်နေပါတယ်။ဘာကြောင့်လုပ်နေတာလဲဆိုတဲ့အဖြေကလည်းရှင်းပါတယ်။အရင်ဆိုရလုပ်ခဲ့သမျှပြုပြင်ပြောင်းလဲမှုအများစုကစီးပွားရေးအပေါ်စစ်တပ်ရဲ့ချုပ်ကိုင်မှုလွှမ်းမိုးမှုကြော့သွားအောင်နှဲသွားအောင်ရည်ရွယ်လုပ်ခဲ့တာပါ။အဲဒါကြောင့်သူတို့အာဏာသိမ်းလိုက်ချိန်မှာဓာရီအားလုံးကိုပြန်ပြီးပြောင်းပြန်လုပ်ပစ်နေပါတယ်။ဝမ်းနည်းစရာကောင်းတာကသူတို့လုပ်နေတာတွေကမြန်မာပြည်သူတွေအကျိုးအတွက်မဟုတ်ဘဲသူတို့စစ်တပ်အကျိုးအတွက်ဖြစ်နေပါတယ်။ကျွန်တော်စာအုပ်ထဲမှာထောက်ပြထားတဲ့အချက်တခုကစစ်တပ်ကိုအဓိကကျတဲ့အနေအားပေးထားတဲ့အလျှော်ပေးမှုမျိုးထက်ကိုအဖြစ်မခံနိုင်တော့ဘူးဆိုတာပါ။သူတို့ကိုအဓိကနေရာပေးထားရင်အခုလိုအခြေအနေမျိုးနောက်တစ်ချိန်ထပ်ရောက်လာအောင်ပါပါ။ဒါကြောင့်စစ်တပ်ကိုစီးပွားရေးမှာအဓိကချုပ်ကန့်ခွင့်နောက်ထပ်ဘယ်တော့မှမပေးတင်ဘူးဆိုတဲ့အချက်ကိုလည်းကျွန်တော်စာအုပ်မှာရေးထားပါတယ်။
any plan to publish
ဒီစာအုပ်ကိုမြန်မာလိုရောက်ထုတ်ဖို့အစီအစဉ်ရှိပါလား
yes there is yes so a burmese version is underway already
ထွက်မှာပါမြန်မာလိုထွက်နိုင်ဖို့လည်းအခုပြင်ဆင်နေပါပြီတိတ်မကြခင်ဒီအကြောင်းအသေးစိတ်ကျွန်တော်ကြေညာနိုင်မယ်လို့ပြောလင့်ပါတယ်စစ်တီမျိုးကချီချူရောက်တဲ့မြန်မာတွေဒါမကကဘာတော်ဝမ်းမှာရှိကြတဲ့မြန်မာတွေပါအားလုံးဝိုင်းပြီးမြန်မာဘာသာနဲ့ထွက်နိုင်ရေးလုပ်နေကြပါပြီတိတ်မကြခင်တည်င်းဘတ်ထဲမှာထွက်လာတော့မှာဖြစ်ပါတယ်အဖွဲ့တစ်ခုလုံးစူးစမ်းနေကြပါတယ်
ဩစတြေးလျနိုင်ငံကစီးပွားရေးပညာရှင်ရှောင်းတန်တော်ပါရှင်။မစ္စတာတန်တော်လက်ရှိမှာဒီအရှေ့တောင်အာရှဆိုင်ရာအကြီးတန်းသုတေသီအဖြစ်ဆောင်ရွက်နေတဲ့ Lowy Institute ကနေပြီးတော့ Best Lay Plans စာအုပ်ကိုစီစဉ်ထုတ်ဝေတာဖြစ်ပါတယ်။ရှောင်းတန်တော်ဟာ2016ခုနှစ်ကနေ2022ခုနှစ်အထိဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရလက်ထက်မှာစီးပွားရေးဆိုင်ရာအထူးအကြံပေးအဖြစ်အဓိကဆောင်ရွက်ခဲ့ပါတယ်ရှင်။ကျွန်မစုမြတ်ပါမှာ။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Flux application ကို download ရယူပါ
ဖြူအီမြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့ပတ်စဉ်ကဏ္ဍတွေနဲ့အတူနောက်ဆုံးရရှိထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကို VOA ရဲ့ internet ဆက်မျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်ပြီးတော့နားဆင်ကြည့်ရှုနိုင်ရပါတယ
်။ American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
American ပြည်ထောင်စုမှာစက်တင်ဘာလရဲ့ပထမဆုံးတနင်္လာနေ့ကိုအလုသမားနေ့အဖြစ်သတ်မှတ်ပြီးနိုင်ငံတွင်းကအလုသမားတွေနိုင်ငံရဲ့အောင်မြင်မှုတွေမှာသူတို့ရဲ့ပါဝင်ဆောင်ရွက်မှုတွေကိုဂုဏ်ပြုတာဖြစ်ပါတယ်။ သမ္မတဂျိုးဘိုင်ဒန်ကတော့အမေရိကန်ပြည်ထောင်စုကိုလူလတ်တန်းစားတွေကတိဆောက်ပြီးအလုသမားသမ္မတတွေကလူလတ်တန်းစားကိုတိဆောက်တယ်လို့ပြောပါတယ
် Middle class people built this country and unions built the middle class
ဒီပြောဆိုချက်မှာအမှန်တရားအများပြပါဝင်ပါတယ်1860ပြည်လူနေများနှောင်းပိုင်းမှာကြီးလက်ဒေသတွေမှာလုပ်သားတွေရဲ့နေရာကိုဆက်တွေနဲ့စပြီးအစားထိုးဝင်ရောက်လာပေမဲ့နိုင်ငံရဲ့အရှိမြောက်ပိုင်းကဆက်မှုမျိုးကြီးတွေမှာအလို့အကန့်တဲ့အများပြပေါ်ထွန်းလာပါတယ်။ဒါကြောင့်လဲပြည်တွင်းစစ်စစ်မြေပြင်ကနေပြန်လာကြတဲ့အမျိုးသားတွေဟာအလို့အကန့်ရှာဖို့ကြီးလက်ကနေခွာပြီးအလျင်မြန်ဖွံ့ဖြိုးလာတဲ့ဆက်မှုမျိုးကြီးတွေကိုတွားခဲ့ချတာပါ။တချိန်တည်းမှာပဲအလုတ်ကိုင်းတဲ့အခွင့်လန်းတစ်တွေကိုရှာဖွေဖို့အတွက်အဓိကဥရောပကနေရွှေပြောက်အခြေချသူတွေလည်းတက်တုပ်ပြီးတက်တုပ်ဝင်ရောက်လာကြပါတယ်။ဒါပေမဲ့လည်းဆက်ယုံလုပ်သားတွေအဖြစ်အခွင့်လန်းတွေကမရည်မရဖြစ်ခဲ့ပါတယ်။ဆက်ယုံတွေတမဏိထုတ်လုပ်ရေးဆက်ယုံတွေနဲ့တတ်တူတူဖော်ရေးလုပ်ငန်းတွေမှာတရက်12နာရီတပတ်9ရက်တခါတရံကြံတန်းပြီးအန်ဂျီများတဲ့အခြေအနေတွေမှာလုတ်ကင်ချရပြီးမဲ့နောက်ဆုံးရတဲ့လုတ်အားကားကတော့မလောက်မငှဖြစ်ကြရတာကြောင့်ဖြစ်ပါတယ်။ဒါကြောင့်လဲအလုသမားသမဂ္ဂတွေတဲကိုသူတို့ဝင်ကြပါတယ်။အလုသမားသမဂ္ဂအဖွဲ့ဝင်တွေတိုးလာတာနဲ့အတူပဲလုတ်ခလာစာပိုကောင်းလာရေးလုပ်ငန်းခွင်အခြေအနေတိုးတက်လာရေးအတွက်သမဂ္ဂတွေအနေနဲ့ညှိနှိုင်းလာနိုင်ခဲ့ပါတယ်။ချီတက်ပွဲတွေစီယုံလှုပ်ရှားခဲ့ကြသလိုလိုအပ်ရင်တပိတ်မှောက်ကြပါတယ်။ဒီလိုအင်တိုက်အားတိုက်ပါဝင်တဲ့ဆန္ဒပြပွဲတွေစီစဉ်မှုတွေတဲကတခုကတော့1882ခုနှစ်စက်တင်ဘာလ5ရက်နေ့မှာလှုပ်ခဲ့ကြတာပါလုံသားအလတ်ရဲ့အဖြစ်ပထမဆုံးလှုပ်တဲ့အဲ့ဒီချီတက်ပွဲမှာနယူးယောက်စီးတီးကလုံသား1000တို့လာဆံမဲ့ခွင့်ယူပြီးမြို့တော်ခမကနေအနီးကပန်းချံကိုချီတက်ခဲ့ကြပါတယ်နေစဉ်လုတ်သားတွေအတွက်တရက်တာအလတ်ရဲဆိုတဲ့အယူအဆကအကောင်လာပြီးအလားတူချီတက်ပွဲတွေနှစ်စဉ်ဆက်လက်ကျင်းပခဲ့ကြပါတယ်။ဆယ်နှစ်နှစ်တာကြာမြင့်လာခဲ့ပြီးနောက်ဆုံး1894ခုနှစ်ဇွန်လ28ရက်နေ့မှာတော့အမေရိကန်လွှတ်တော်ကစက်တင်ဘာလရဲ့ပထမဆုံးတနင်္လာနေ့ကိုအလုတ်သမားနေ့အဖြစ်နိုင်ငံတော်အလတ်ရဲ့တရက်သတ်မှတ်တဲ့ဥပဒေကိုပြဋ္ဌာန်းခဲ့ပါတယ်။ဒီဥပဒေချမ်းကိုဥပဒေအဖြစ်လက်မှတ်ရေးထိုးခဲ့တဲ့သမ္မတဂရိုဗာကလစ်လန်ကတော့စစ်မှန်တဲ့အမေရိကန်တဦးဟာအလုတ်သမားရဲ့ဂုံတိတ်ခါနောက်ရိုးသားတဲ့အလုတ်ဟူသမျှဂုံရှိတယ်ဆိုတဲ့အချက်ကိုအတိအမှတ်ပြုတယ်လို့ပြောဆိုခဲ့ပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့နိုင်ငံရဲ့ကျွေးဝချမ်းသာမှုရဲ့စွမ်းအားဖြစ်တဲ့အမေရိကန်လုံသားတွေရဲ့ဂုဏ်သိက္ခာစူးစိုက်နှိမ့်မှုနဲ့ဗရာဏချက်မှုတို့ကိုအလုံသမားနေမှာဂုဏ်ပြုချောင်းကြီးညာချက်မှာဖော်ပြပါတယ်။အလုံသမားနေမှာကျွန်တော်တို့နိုင်ငံကိုမြင့်တင်တဲ့အလုံသမားအလုံးနောက်အလုံးသောအလုံသမားတွေကိုအခွင့်အာဏာနဲ့ပြောရေးဆိုခွင့်ဆောင်ကျင်းပေးတဲ့အလုံသမားသမဂ္ဂအလုံးနဲ့အတူကျွန်တော်တို့စီလုံးညီညွတ်စွာရပ်တည်ပါတယ်။
အမေရိကန်ဆိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ
။ပြောခဲ့သလိုပါပဲခင်ဗျာ။အခုထုတ်လွှင့်သွားခဲ့တာက VOA ရဲ့အားပေါ်မဟုတ်ပါဘူးခင်ဗျာ။အခုတော့သတင်းကြီးချုပ်ကိုပြောပြပါမယ်။ဆရလာကြကာဇာစစ်ပွဲအပြည့်ရဲ့သဘောတူညီမှုရအောင်ဆိုးရွားကိုဖိအားပေးတဲ့အနေနဲ့အစ္စရေးရဲ့အကြီးမားဆုံးအလို့သမားသမဂ္ဂကဥဆောင်ပြီးတနင်္လာနေ့မှာအထွေထွေသပိတ်ဆင်နွှဲခဲ့ပါတယ်။အောက်တိုဘာလမှာစစ်ဆတ်ဖြစ်ကြတဲ့အစိုးရစက်ကြီးအကြီးမားဆုံးအလို့သမားဆန္ဒပြပွဲလည်းဖြစ်ပါတယ်။ဒါပေမဲ့အထွေထွေသပိတ်ဆင်နွှဲဖို့အလို့သမားသမဂ္ဂကအချိန်မီတတိမပေးခဲ့တာကြောင့်တရားရုံးကရန်နာဖို့အမိန့်ပေးခဲ့တဲ့အတွက်နေခင်းပိုင်းမှာရန်နာခဲ့ပါတယ်။ယူကရိန်းနိုင်ငံမှာနွေရာသီအားလရဲ့ကုန်ကလေးတွေကြောင်းပြတ်တက်ဖို့ပြင်ဆင်နေချိန်မှာပဲကီးဗ်မြို့ဘက်ကိုရုရှားကဒရုန်းတွေ cruise ပဲဒိတ်တဒုံးကျည်တွေနဲ့တင်းငွေလင်းညားကတိုက်ခိုက်ခဲ့တယ်လို့ယူကရိန်းလေတပ်ကပြောပါတယ်။ရုရှားတို့ပစ်ခတ်လိုက်တဲ့မစိုက်ဒုံးတွေကိုကြားဖြတ်ဟန်တာနိုင်ခဲ့ပေမဲ့မင်းစစ်လာတဲ့ပောက်ကွဲစားတွေနဲ့ဒရုန်းတွေကီးဗ်မြို့ရပ်ကွက်တိုင်းမှာကျောက်ခဲ့တယ်လို့လည်းယူကရိန်းပြည်ထောင်စုဌာနကပြောပါတယ်။တိုက်ခိုက်မှုကြောင့်လူ3ဦးထိခိုက်ဒဏ်ရာခဲ့ပြီးမူလာတန်းကျောင်း2ကျောင်းထိခိုက်ပျက်စီးခဲ့တယ်လို့လည်းပြခဲ့ရပါတယ်မြန်မာနိုင်ငံမှာတော့ MNDAA မြန်မာမျိုးသားမဟာမိတ်တပ်မတော် DNLA တောင်းမျိုးသားလွတ်မြောက်ရေးတပ်မတော်နဲ့ ULAAA အာရခတပ်တော်တို့ကိုအကြမ်းဖက်အုပ်စုဖြစ်စစ်ကောင်စီကကြီးညာလိုက်ပါတယ် ULA ကိုအကြမ်းဖက်အုပ်စုဖြစ်ကြေညာထားတာကို2022ခုနှစ်မတ်လအတွင်းကပဲပြန်လည်ရုပ်သိမ်းခဲ့ပါတယ်။ဒါပေမဲ့အဲ့ဒီရုပ်သိမ်းမှုကိုပယ်ဖျက်လိုက်ပြီးအကြမ်းဖက်အုပ်စုအဖြစ်စစ်ကောင်စီကထပ်မံကြေညာခဲ့တာပါ။ရောက်ပိုင်းညီတော်မဟာမိတ်သုံးဘွဲ့တို့တည်ကြတဲ့ MNDAA, TNLA နဲ့ AA တို့ဟာတရုတ်နိုင်ငံကဂျာဝင်စစ်ဆက်ပေးလို့စစ်ကောင်စီနဲ့ညီနိုင်ဆွေးနွေးခဲ့ပြီးမြဲဒီနေ့အချိန်ထိအပြန်အလှန်တိုက်ပွဲတွေရှိနေစေပါ။အခုတော့စီစဉ်ကိုဆုံးသက်ပြစေ။ဒီနေ့အင်္ဂါမနက်အစည်းအဝေးထုတ်လုပ်ရေးမှူးကမတ်သိငီထိုက်ပါ။ VOA ရုပ်သံရဲ့မနက်ပိုင်းအစည်းအဝေးတွေကို VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျမ်းမာချမ်းသာဘေးပြဒုက္ခဝေးကွာကြပါစေ။ကျွန်တော်တမောင်သားပါ။